Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ19ရက်ကြာသပတေးနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 30နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်စိတ်ဝင်စားစရာကောင်းတဲ့အကြောင်းအရာတွေကတော့ Islamic စစ်သည်ကြွတွေလိုတန်တရားရှိသူတွေကိုဗိုလ်ထုနဲ့မနေ့လင်းအားကြီးပြင်သစ်ရဲတပ်ဖွဲ့ကပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာမှာအကြမ်းဖက်သမားတွေနဲ့တိုက်ခိုက်မှုအသစ်ကိုပြုလုပ်နိုင်စွမ်းရှိတယ်ဆိုတာပြတ်တနေတဲ့အကြောင်းဥရေအရာရှိကပြောဆိုလိုက်ပါတယ်ရုရှားလေရင်ကိုဖောက်ခွဲခဲ့တာဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS Islamic စစ်သွေးကြွတွေကဓာတ်ပုံအထောက်ထားနဲ့ပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်အတန်းဖက်မှုနဲ့ဆက်ဆက်ပြီး American ပြည်ထောင်စုရဲ့ဒုက္ခသည်ခေါ်ယူမဲ့ကိစ္စကို American သမ္မတ Barack Obama ကဘလို့မှတ်ချက်ပေးပြောဆိုပါတယ်လဲ
We are not well served when in response to a terrorist attack
အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။ဒါအပြင်မြန်မာနိုင်ငံကပညာရေးဥပဒေအကြောင်းရှမ်းပြည်နယ်ကတိုက်ပွဲနဲ့ဒုက္ခသည်တွေအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ကြာသပတေးနေ့မနေ့နောက်ဆုံးရသတင်းတွေကိုဦးစံမိုးဝင်နဲ့ဒေါခင်မြွန့်တဲတို့ကကြေညာပေးပါအောင်ရှင
်။ Islamic စစ်သွေးကြွတွေလိုတန်တရားရှိသူတွေကိုဗိုလ်ထုနဲ့လင်းအားကြီးအချိန်မှာပြင်သစ်ရဲတပ်ဖွဲ့ကပစ်မှတ်ထားပြီးတော့စီးနင်းတိုက်ခိုက်ခဲ့တာမှာအကြမ်းဖက်သမားတွေအနေနဲ့တိုက်ခိုက်မှုအသစ်တစ်ခုကိုစီစဉ်နှိုင်စွမ်းရှိတယ်ဆိုတာကိုပြသနေတယ်လို့ပြင်သစ်ဥပဒေအရာရှိ Francois Moulin ကပြောဆိုလိုက်ပါတယ်။အကြမ်းဖက်အဖွဲ့အသစ်တစ်ခုကိုဖြိုခွင်းနှံလိုက်ပါပြီ။သူတို့တွေရဲ့လက်နက်တွေသူတို့အဖွဲ့အစည်းနဲ့သူတို့ရဲ့ပိုင်းဖြတ်ထားမှုတွေကိုအသေးခံကွန်မန်ဒိုတွေကခြေမုံနှံခဲ့ပြီဆိုတာကိုအထောက်အထားအားလုံးကပြသနေပါတယ်လို့ Moulin ကပြောဆိုလိုက်ပါတယ်။ဝင်ရောက်စီးနှင်းမှုလုပ်တဲ့နေရာမှာပြီးခဲ့တဲ့သတင်းဘက်ကတိုက်ခိုက်ခံခဲ့ရတဲ့နေရာတစ်ခုဖြစ်တဲ့ဘောလုံးကွင်းနဲ့တမန်ကြော်ကြော်လောက်သာအကွာအဝေးမှာရှိပါတယ်။ Paris တိုက်ခိုက်မှုတွေကိုနောက်ကနေကြိုးကင်ပေးတဲ့သူလို့တန်တရားရှိနေသူ Abdel Hamid Abod ဟာဆွန်ဒန်နီတိုက်ခန်းမှာရောက်ရှိနေတယ်လို့ယုံကြည်ရတဲ့အကြောင်းသတင်းအချက်အလက်တွေကိုထောက်လှမ်းရယူခဲ့ပြီးတဲ့နောက်အခုလိုဝင်ရောက်စီးနင်းလိုက်တာဖြစ်တယ်လို့ Moulin ကအတည်ပြုပြောကြားခဲ့ပါတယ်။
IS စစ်သွေးကြွတွေရဲ့ဝါဒဖြန့်မဂ္ဂဇင်းနောက်ဆုံးထုတ်စာဆောင်မှာသူ့ရဲ့တိုက်ခိုက်ရေးမှူးရှေ့ရောက်ကပဲရစ်မြို့ကိုတပ်နက်တွေဘုံးတွေနဲ့တိုက်ခိုက်ပြီးအညံ့ခံစေတဲ့ပုံကိုတင်ထားပါတယ်။ဒါအပြင်အောက်တိုဘာလထဲမှာရုရှားအရတား၄ချောင်းလိုင်းကိုဖောက်ခွဲပစ္စည်းအပြည့်ထည့်ထားတဲ့ဆိုရာဘူးနဲ့အီဂျစ်နိုင်ငံပေါ်မှာပြတ်ချက်အောင်ဘယ်လိုဖောက်ခွဲလဲဆိုတာကိုလည်းတရုတ်ဖော်ရှင်းပြထားပါတယ်။ IS အစွန်းရောက်အဖွဲ့အခုလိုအများအာယုံစိုက်စီတဲ့ထင်ရှားတဲ့တိုက်ခိုက်မှုတွေနဲ့ရန်စတဲ့ကြေညာချက်တွေဟာနိုင်ငံတကာအတိုင်းဝန်းကိုမွတ်စလင်တွေအားလုံးပေါ်မှာဆန့်ကျင်အမုန်းပွားမှုတွေဖြစ်လာစေတဲ့လောက်ရတွေလို့ IS စစ်သွေးကြွတွေအကြောင်းစာရင်းအချက်မပြတ်ရေးသားနေသူမူတဇာဟူစိန်ကပြောပါတယ်။IS တွေကအနောက်နိုင်ငံအစိုးရရင်းအနောက်တိုင်းကမွတ်စလင်တွေအပေါ်မှာဖိနှိပ်မှုတွေစပြီးလှုပ်လာဖို့အတွက်လိုလားတာဒီလိုဖိနှိပ်လာရင်သူတို့ရဲ့သတင်းစကားတွေပို့ပေါက်လာပြီး IS အဖွဲ့ကပဲဒီလူတွေအတွက်နောက်ဆုံးကျန်းနေတဲ့ကယ်တင်ရှင်ဖြစ်မြင်လာစေမယ်လို့လည်းဟူစိန်ကပြောပါတယ်သူတို့မွတ်စလင်တွေစီကထောက်ခံပံ့ပိုးမှုမရတဲ့လောက်ဖြစ်နေတဲ့အချက်ကိုပြောင်းပြစ်ခြင်းနဲ့တော့မဟုတ်အခုလိုရန်လိုတဲ့အခြေအနေကိုဖန်တီးပေးတဲ့နီလန်ကသာသူတို့ကိုထောက်ခံမှုတွေရအောင်လုပ်နိုင်မယ်နည်းဖြစ်တယ်လို့လည်းပြောပါတယ်အခုလိုလှုပ်ဆောင်တဲ့နီလန်ဟာဆီးရီးယားနဲ့အီရန်မှာဒေသတစ်ခွင်လုံးကို IS တွေထောက်ခံမှုကြေကြေပြန့်ပြန့်ရစေတဲ့နီလန်ဖြစ်ပုံရတယ်လို့လည်းပြောပါတယ်အခုလိုအောင်မြင်မှုတွေရခဲ့ပေမဲ့မကြာသေးခင်ကမှပြင်သစ်ရုရှားနဲ့လက်ဗနွန်မှာပြုတ်လုခဲ့တဲ့ IS တွေရဲ့တိုက်ခိုက်မှုကြီးတွေကနေသူတို့အဖွဲ့ရဲ့မဟာဗျူဟာအရေးနိုင်သွားတယ်လို့လည်းဆိုပါတယ်
IS Islamic စစ်သွေးကြွတွေကနော်ဝေနိုင်ငံသားတယောက်ကိုတပ်ဖြတ်လိုက်တဲ့လောက်ရက်ဟာရုပ်မှရိုင်းဆိုင်တဲ့လောက်ရက်ဖြစ်တယ်လို့နော်ဝေဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။နော်ဝေနိုင်ငံသားအဖို့အခုလိုမဖွဲ့မရာဆက်ဆံတဲ့လောက်ရက်ပေါ်ခွင့်လွှတ်စရာမရှိဘူးလို့ဝန်ကြီးချုပ်အာနာဆိုဘကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်။ဒါဟာတွေးအေးနဲ့ပြုတ်လုခဲ့တဲ့လူသတ်မှုဖြစ်တယ်လို့လည်းပြောဆိုပါတယ်။ IS Islamic စစ်သွေးကြွတွေဟာတစားကန်ဖမ်းထားတဲ့နော်ဝေနိုင်ငံသားတဦးနဲ့တရုတ်နိုင်ငံသားတဦးကိုတပ်ပစ်လိုက်ပြီးလို့သူတို့ရဲ့အင်္ဂလိပ်ဘာသာနဲ့ထုတ်တဲ့ online magazine မှာဖော်ပြထားပါတယ်။ online မှာတည်ဆုံးနေတဲ့အသက်50အရွယ်တရုတ်နိုင်ငံသား Fan Jin Hui နဲ့အသက်48နှစ်အရွယ်နော်ဝေနိုင်ငံသား Olli Johans Greenspat Ofset တို့ရဲ့အလောင်းတွေကိုပြသထားပါတယ်။ သူတို့ကိုတနတ်နဲ့ပြစ်တတ်ထားပုံရတယ်လို့ AP သတင်းဌာနရဲ့သတင်းမှာဖော်ပြထားပါတယ်။အလွတ်တန့်ကြံပေးတဦးဖြစ်တဲ့ Fan ကိုဘယ်နေရာမှာဖမ်းဆီးသွားတယ်ဆိုတာရှင်းရှင်းလင်းလင်းမသိရပါဘူး။ Green Scar Oster ကတော့စိတ်ပညာနဲ့ဘောရထားသူဖြစ်ပြီးဇန်လွန်ခဲ့တဲ့ဇန်နဝါရီလအတွင်းစီးရီးယားနိုင်ငံအတွင်းခီးသွားနေချိန်မှာအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။
ပြည်ကရလာရုံကအီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်ပေါ်မှာရုရှားဂျက်လီယင်ပြက်ကျတာဟာသူတို့ဘုံဖောက်ခွဲမှုကြောင့်ဖြစ်ကြောင်း IS စစ်တွေးကြွအဖွဲ့ကဓာတ်ပုံထုတ်ပြီးကြေညာခဲ့ပါတယ်။ဒါဟာဆီးရီးယားမှာရုရှားကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ရုရှားလေယာဉ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဓာတ်ပုံကိုအစွမ်းရောက်ဖွဲ့အင်္ဂလိပ်ဘာသာနဲ့တင်ဝင်ထုတ်ပြန်တဲ့ Davik Magazine မှာတင်ပြခဲ့တာဖြစ်ပြီးအဲ့ဒီမှာအဝါရောင်ဆိုရာဘူးတပူးရဲ့ပုံကိုပြသထားတယ်လို့ဒီပုံမှာဒီပောက်ကွဲစီတဲ့ပစ္စည်းတွေထည့်ထားတဲ့ဘူးကမက်ထရိုချက်ကိုပောက်ကွဲပြစ်ကျစေပြီးလင်းဘောပါလူ224ဦးစလုံးတိစုံစေခဲ့တာလို့ရုရှားနဲ့နောက်တိုင်းစုံစမ်းမှုတွေကကောက်ချက်ချကြောင်းလည်းဖော်ပြထားပါတယ
်။ UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကကြာသပတေးနေ့နန္ဒခင်သတင်းတွေဆက်လက်ကြေညာနေပါတယ်မြန်မာအစိုးရဟာအစိုးရခေါင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်တို့ကြားနောက်တက်လာမယ့်အစိုးရအတွက်အာဏာပြောင်းလဲရေးဆွေးနွေးပွဲမလုပ်ခင်တလကျော်အချိန်ရောက်မယ်လို့ပြောဆိုလိုက်ပါတယ်။မြန်မာပြန်ကြားရေးဝန်ကြီးဦးရဲထွတ်ကို VOA မြန်မာပိုင်းကဗိုလ်ထုနေမှာတွစ်ဆုံမေးမြန်းခဲ့ရမှာဒီလိုစီစဉ်ထားတဲ့အချိန်စရာနဲ့ပတ်သက်ပြီးတော့ဘာမှစိုးရိမ်စရာမရှိပါဘူးလို့လည်းပြောဆိုလိုက်ပါတယ်
။ကျွန်တော်တို့လောလက်ရှိအခြေအနေကတော့ကျွန်တော်တို့ဘာမှမမြင်ဘူးပေါ့နော်။ကျွန်တော်တို့စိုးရိမ်စရာတော့မတွေ့ပါဘူး။နောက်တစ်ခုကသမ္မတကြီးကလည်းအများကြီးပြောတယ်ဒီကြားကာလဒီနိုင်တည်နေမှုအခြေအနေကိုဝိုင်းဝန်းထိန်းသိမ်းသွားမယ်လို့လည်းကျွန်တော်ပြောထားရှိတယ်။တစ်ဖက်ကလည်းတော်ဆန်းစုကြည်တို့ကိုယ်တိုင်ကသူ့ရဲ့ပါတီကိုထောက်ခံသူတွေကိုဒီညင်အေဂျင့်တွေရောက်တိုက်တွန်းနေတယ်လည်းရှိတယ်။နောက်ပြည်သူအများစုကလည်းဒီအချိန်မှာတိုင်းပြည်တည်ငြိမ်မှုဆိုတာအရေးကြီးဆုံးလို့မြင်တဲ့အတွက်ကြောင့်မလို့ကျွန်တော်ထင်တယ်ကြီးမားတော့ဘာမှစိုးရိမ်စရာမရှိဘူးမြန်မာ
။အတိုက်ခံပါတီခေါင်းဆောင်အနေနဲ့မကြသေးခင်ကပဲနိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်လွှတ်တော်ဥက္ကဋ္ဌတို့နဲ့တွေ့ဆုံဖို့အဆိုပြုထားတဲ့ကိစ္စကလည်းအခုနှစ်ကုန်ပိုင်းမှာတွေ့ကြပါလိမ့်မယ်လို့ဆိုပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေလုပ်ငန်းအပြည့်အသတ်ပြီးချိန်မှာတွေ့ကြရမှာဖြစ်တယ်လို့လည်းဝန်ကြီးဦးရဲထွတ်ကပြောပါတယ်
။ဒီဘဝဖြစ်တော့ကော်မရှင်က45ရက်အချိန်ပေးထားတာပေါ့နော်။ဆိုတော့ကော်မရှင်လုပ်ငန်းတွေကကိုကျွန်တော်45ရက်နဲ့တွေ့မယ်ဆိုတော့အဲ45ရက်ပြီးမှပဲဖြစ်မယ်လို့ပြောလို့ရတယ်ရေဘဝ။
ပြောမယ်ဆိုရင်တော့ဒီ December ခန့်မှန်းကြည့်တော့ဖြစ်
မှာ။ဒါတော့ကျွန်တော်ရဲ့အကြောင်းပြန်ချက်ရတွေ့မယ်ဆိုတော့အဲ့ပတ်ဝန်းကျင်တော့ဖြစ်မှာပေါ့
။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျွန်ခရဘီကလည်းရွေးကောက်ပွဲမတမာမှုတွေအငင်းပွားမှုတွေကိုဖြေရှင်းနေရတယ်ဆိုတာကိုအခုချိန်ထိကျွန်တော်တို့မသိရှိရသေးပါဘူးအငင်းပွားမှုဖြေရှင်းရေးဖြစ်စဉ်အတွက်အချိန်စောသေးတယ်ဆိုတာနားလေသဘောပေါက်ပါတယ်တိုင်တန်းမှုတွေကိုအခုမှတင်သွင်းနေကြဆဲဖြစ်ပါတယ်ဒီကိစ္စတွေဖြေရှင်းရမှာလျှင်မြန်ပြီးတော့ပွင့်လင်းမြင်သာမှုရှိရှိပြည်ပြည့်ပြည့်ပြည့်ဖြေရှင်းနိုင်အောင်လှုပ်ဆောင်ကြဖို့ဘက်ပေါင်းစုံကိုကျွန်တော်တို့ကဆက်လက်ပြီးတော့တွန်းအားပေးတိုက်တွန်းနေပါတယ်လို့ဗိုလ်ထုနေမှာပြောကြားခဲ့ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံပဲရစ်မြို့ကလူပေါင်းများစွာအသက်ဆုံးရှုံးခဲ့ရတဲ့တိုက်ခိုက်ခံရမှုအပြီးမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးကိုဗုဒ္ဓဟူးနေ့မှာစတင်လိုက်ပြီးဖြစ်ပြီးကမ္ဘာခေါင်းဆောင်တွေတက်ရောက်လာတဲ့ဒီပွဲအတွက်မလေးရှားအာဏာပိုင်တွေဟာလုံခြုံရေးတွေကိုနှစ်ဆတိုးပြီးချထားလိုက်ပါတယ်။တောက်ကြနေ့ကပြင်သစ်နိုင်ငံပဲရစ်မြို့မှာတနက်နေ့ပစ်ခတ်မှုတွေဘုံဖောက်ခွဲမှုတွေနဲ့ IS အဖွဲ့ကတိုက်ခိုက်ခဲ့တာမို့အခုအာဆီယံထိပ်သီးဆွေးနွေးပွဲမှာဒေသရင်းလုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဟာဦးစားပေးဆွေးနွေးမယ်အကြောင်းအရာဖြစ်လာမယ်လို့မျှော်လင့်ထားကြပါတယ်ဒီတိုက်ခိုက်မှုဟာနိုင်သလန်မှာကျင်းပတဲ့ G20 အစည်းအဝေးနဲ့ဖိလစ်ပိုင်မှာပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့တဲ့အာရှပစိဖိတ်ဒေသနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်သီးအစည်းအဝေးတွေမှာလည်းလွှမ်းခြုံထားခဲ့တာဖြစ်ပါတယ်အာဆီယံထိပ်သီးအစည်းအဝေးမှာဥတီဆွေးနွေးမဲ့အကြောင်းအရာတွေကိုမကြေညာသေးပေမဲ့ဒီဖွဲ့ရဲ့အစည်းအဝေးတွေကနေတန်ခင်းတမန်ခင်းတွေအပြင်ဒေသရင်းထူးထူးခြားခြားတိုးတက်အောင်ဘာမှလုပ်မပေးနိုင်ဘူးလို့ဝေဖန်မှုတွေရှိပါတယ်သမ္မတဥပမာကလည်းဒီအစည်းအဝေးကိုတက်ရောက်လာမှဖြစ်ပြီးအာဆီယံထိပ်သီးအစည်းအဝေးဝင်တက်ရောက်လာတဲ့မြန်မာသမ္မတနဲ့တွေ့ဆုံမှုရှိတယ်လို့မလေးရှားကရိုဟင်ဂျာတွေရှိရာဒုက္ခသည်စခန်းတွေကိုလည်းတွားရောက်မှာဖြစ်ပါတယ်
။ထိုင်းနိုင်ငံအတွင်းဒုက္ခသည်အဖြစ်မှတ်ပုံတင်ခံထားရသူ2ယောက်ကိုတရုတ်နိုင်ငံထံဗိုလ်ထုတွေကလွှဲပြောင်းပေးလိုက်တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအေဂျင်စီတစ်ခုကကန့်ကွက်လိုက်ပါတယ်။ သူတို့အတွက်အသက်အန္တရာယ်ရှိတဲ့တန်းပြီကိုလွှဲပြောင်းမပေးတဲ့အကြောင်းပြောဆိုလိုက်ပါတယ်။သူတို့နှစ်ဦးစလုံးဟာကုလသမဂ္ဂရဲ့အကာအကွယ်ပေးရေးဆောင်ရွက်စာတမ်းတွေကန့်ဆောင်ထားကြသူတွေဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောဆိုပါတယ်။ထိုင်းဆိုရကသူတို့ကိုဖမ်းဆီးချိန်မှာသူတို့ကိုကနေဒါနိုင်ငံကလက်ခံဖို့သဘောတူထားပြီးဖြစ်ပြီးကနေဒါနိုင်ငံကိုတွားရောက်ဖို့အတွက်စောင့်ဆိုင်းနေခြင်းဖြစ်ပါတယ်။လူတွေဟာဒီလူတွေဟာဒုက္ခတွေဖြစ်အတိမတ်ပြုခံထားရသူတွေဖြစ်ပြီးသူတို့ကိုတွေးဆမေးမြန်းမှုတွေပြုလုပ်ပြီးသူတို့ဟာနှိမ့်ဆက်ညှဉ်းပန်းခံခဲ့ရကြောင်းပြောကြားမှုတွေဟာသဘာဝကျမှန်ကန်ကြောင်းတွေးရှိထားပြီးဖြစ်တယ်လို့ UNHCR ရုံးရဲ့ဒေတာရုံးပြောခွင့်ရသူအမျိုးသမီး Vivian Tan ကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုကလည်းနိုင်ငံတကာနဲ့အတူထိုင်းနိုင်ငံရဲ့လှုပ်ဆောင်ချက်ပေါ်ဝေဖန်ပြစ်တင်လိုက်ပါတယ်။ထိုင်းနိုင်ငံရဲ့ဗိုလ်ထုံးတွေကဆုံးဖြတ်ချက်ပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိုးစိုးရွားရွားစိတ်ပြတ်မိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူ John Kirby ကပြောဆိုပါတယ်။
ကြာသပြင်းနေမနဲ့နောက်ဆုံးရသတင်းတွေကိုဦးဆံမိုးဝင်းနဲ့ဒေါခင်မြွတ်တဲတို့ကကြေညာပေးခဲ့တာပါအခုတော့ဒီသတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးအနေနဲ့စီးရီးယားကဒုက္ခသည်တွေကိုအမေရိကန်မှာအခြေကျနေထိုင်ခွင့်ပေးမယ့်ကိစ္စနဲ့ပတ်သက်ပြီးတော့ဆန့်ကျင်ကြတဲ့အမေရိကန်နိုင်ငံရေးသမားတချို့ကိုသမဒအိုဘားမားကဝေဖန်လိုက်ပြီးတော့သူတို့ရဲ့ပြောဆိုမှုတွေဟာအမေရိကန်ရဲ့စံတန်မှုနဲ့ဆန့်ကျင်နေတယ်လို့ IS အကြမ်းဖက်သမားအဖွဲ့ရဲ့လူသစ်စုဆောင်ဖို့အချက်လက်ဖြစ်လာနိုင်တယ်လို့လည်းဆိုပါရယ် VOA အင်ဖြူတော်သတင်းတော် Mary Alice Selena Yes မနီလာမြို့ကနေပေးပို့တဲ့သတင်းကိုကျွန်မကပဲပြောပြပေးပါမယ်ရှင်Paris မြို့တိုက်ခိုက်ခံရပြီးနောက်ပိုင်းမှာပဲ Syria ဒုက္ခသည်တွေ American မှာအခြေကျနေထိုင်ခွင့်ပြုမဲ့အစီအစဉ်ကိုလုံးဝရပ်တန့်ဖို့ဒါမှမဟုတ် Korean ဒုက္ခသည်တွေကိုပဲအခြေချနေထိုင်ခွင့်ပြုဖို့ American Republican နိုင်ငံရေးသမားတချို့ကပြောဆိုလာနေပါတယ်။ဒီလိုလှုပ်ဆောင်ခြင်းကြောင့်အတန်းဖက်သမားတွေ American နိုင်ငံထဲမဝင်နိုင်အောင်ကာကွယ်နိုင်မှာဖြစ်တယ်လို့ Republican နိုင်ငံရေးသမားတွေကညင်းကြဲထုတ်ပြောဆိုတာဖြစ်ပါတယ်။ဒါပေမဲ့သမ္မတအိုဘားမားကတော့ဒီအယူအဆကိုရှုံချလိုက်ပါတယ်။
We are not well served when in response to
အကြမ်းဖက်မှုတိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အခါကျွန်တော်တို့ဟာအကြောက်တရားတွေထိတ်လန့်မှုတွေရှိနေရင်နိမ့်မှန်လက်မှန်မတုံ့ပြန်နိုင်ကြပါဘူ
းဒီတစ်ပတ်မနီလာမြို့မှာကျင်းပနေတဲ့ APEC ခေါ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံကိုတက်ရောက်နေချိန်အတွင်းမှာပဲသမ္မတအိုဘားမားကအခုလိုပြောသွားတာဖြစ်ပါတယ်ဥရောပမှာဒုက္ခသည်တွေကိုအခြေကျနေထိုင်ခွင့်ပေးတာဟာလုံခြုံရေးအတွက်အန္တရာယ်ဖြစ်စေမလားဆိုတဲ့ဆွေးနွေးမှုတွေကြောင့်ဆီးရီးယားဒုက္ခသည်တပေါင်းကိုလက်ခံမဲ့အမေရိကန်ရဲ့အစီအစဉ်ကိုအခြေတင်ပြောဆိုနေကြတာဖြစ်ပါတယ်။အမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူးနှစ်ဒါဇင်ကျော်ကလည်းဆီးရီးယားကဒုက္ခသည်တွေကိုသူတို့ရဲ့ပြည်နယ်တွေမှာအခြေကျနေထိုင်ခွင့်တားမြစ်ဖို့စီစဉ်နေတယ်လို့အရေးအယံပြသနေပါတယ်။အမေရိကန်ပြည်ထောင်စုထဲကိုဝင်လာမဲ့ဆီးရီးယားမွတ်စလင်ဒုက္ခသည်တွေကိုတားမြစ်မဲ့ဥပဒေတရားကိုအဆိုပြုဖို့စီစဉ်နေတယ်လို့ Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz ကတော့ပြောပါတယ်။ဒုက္ခသည်တွေကိုလက်ခံဖို့လုံခြုံရေးစိုးရိမ်ပူပန်မှုတွေရှိနေတာကြောင့်အမေရိကန်ပြည်ထောင်စုကိုလာရောက်ကြမဲ့ဒုက္ခသည်အားလုံးတို့ကိုအမျိုးသားအကြမ်းဖက်မှုတိုက်ဖျက်ရေးဌာန FBI အကြမ်းဖက်သမားစစ်ဆေးရေးဌာနအမိမြေလုံခြုံရေးဌာနနဲ့အမေရိကန်ကာကွယ်ရေးဌာနတို့ကအဆင့်အမြင့်ဆုံးလုံခြုံရေးစစ်ဆေးမှုတွေကိုပြုလုပ်နေပါတယ်။အခုလိုစစ်ဆေးမှုတွေပြုလုပ်ပြီးမှမြန်မာနိုင်ငံကရိုဟင်ဂျာတွေပါအဝင်ဒုက္ခသည်တွေအဖြစ်လက်ခံနိုင်မဲ့သူတွေကိုနိုင်ငံတွင်းဝင်ရောက်ခွင့်ပြုခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံဟာမြန်မာနိုင်ငံကလာတဲ့ဒုက္ခသည်တွေကို2000ခုနှစ်ကနေစပြီးတော့အလုံးအင်းနဲ့စတင်လက်ခံခဲ့တာဖြစ်ပြီးအခုဆိုရင်ရိုဟင်ဂျာဒုက္ခသည်အပါအဝင်အမေရိကန်နိုင်ငံကိုရောက်နေတဲ့မြန်မာဒုက္ခသည်ပေါင်းတသိန်းကျော်ရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေကိုလက်ခံရမှာဒီ2015ခုနှစ်အတွက်ရိုဟင်ဂျာဒုက္ခသည်ပေါင်း2583ဦးကိုလက်ခံခဲ့တယ်လို့နိုင်ငံသားရဲ့ဌာနပြောခွင့်ရယုံကသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။
ရရှိမြခင်မြမပြည်ရှေးပိုင်းနဲ့မြောက်ပိုင်းဒေသတွေကစည်ရဲတင်းမာမှုတွေဟာရွေးကောက်ပွဲလွန်ကာလအထိတွေ့မြင်နေရပါတယ်။မြချခင်ပေါ်ပေါက်လာဖို့ရှိနေတဲ့အဆိုးအသည့်လက်ထက်ရောက်ရင်ရောပြည်တွင်းစဉ်ငင်းချင်ရေးမြင်းမြန်ဆန်းဆန်းဖြစ်ပေါ်လာနိုင်ပါမလားဆိုတာလာမယ့်စနေနေ့ညတိုင်းရက်လီလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်နိုင်ကြသလိုအီးမေးလ်လိပ်စာ bamis@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာကိုပဲဖြစ်ဖြစ်တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို MP3 အသံဖိုင်ကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ။
စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုဆက်လက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်တွေဟာနိုဝင်ဘာလ၈ရက်နေ့ကကျင်းပခဲ့တဲ့မြမရွေးကောက်ပွဲရက်လတ်တွေနဲ့ပတ်သက်လို့အခုရက်သတ္တပတ်အတွင်းဆွေးနွေးတဲ့အခါရှမ်းပြည်နယ်နဲ့ကချင်းပြည်နယ်မှာမြမစစ်တပ်ကတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုထိုးစစ်ဆင်တိုက်ခိုက်မှုကြောင့်အရက်သားတွေထိခိုက်သေးကြီးပျက်စီးရတဲ့ကိစ္စကိုပါထပ်သွင်းဆွေးနွေးပြီးအရေးယူဆောင်ရွက်ကြဖို့လန်ဒန်အခြေစိုက်ဘာမာကင်ပိန်း UK အဖွဲ့ကတောင်းဆိုလိုက်ပါတယ်။ဒီသတင်းအပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲခေါင်ကပြောပြပေးပါမယ်ရှင်
။ပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကမြန်မာစစ်တပ်ဟာရှမ်းပြည်နယ်မှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာလူပေါင်း 9,000 ကျော်အိုမဲအိမ်မဲဖြစ်ခဲ့ရတဲ့အပြင်မြန်မာစစ်တပ်နဲ့အစိုးရဟာနိုင်ငံတကာအဖွဲ့အစည်းတွေကလူသားချင်းစာနာထောက်ထားမှုအကူအညီတွေအဲ့ဒီဒေသတွေကိုတွားရောက်ပေးအပ်တာကိုပိတ်ပင်ထားခဲ့ပါတယ်။ဒါဟာဂျနီဗာကွန်ဗင်းရှင်းသဘောတူညီချက်တွေကိုချိုးဖောက်ရာရောက်ပြီးစစ်ရာဇဝတ်မှုဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့လည်းကိုက်ညီနေတယ်လို့ဘာမာကမ်ပိန်း UK ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူပဲနိုဝင်ဘာလ14ရက်နေ့မှာကချင်ပြည်နယ်မွန်းညင်းမြို့နီးမှာကချင်လွတ်မြောက်ရေးတပ်မတော် KIA ကိုပြုတ်လုခဲ့ထိုးစစ်ဆင်တိုက်ခိုက်မှုမှာမြေပြင်တပ်ဖွဲ့တွေဟယ်လီကော်ပတာတွေနဲ့တိုက်ခိုက်ရေးဂျက်လီယာဉ်တွေကိုအသုံးပြုပြီးကျဲချခဲ့တဲ့ထဲကဘုံတလုံးဟာစာတင်ကြောင်းကြောင်းနဲ့ကိုကြာရောက်ခဲ့ပါတယ်။အခုလိုမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခန့်တွေကနေစွန့်ခွာထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခသည်တွေအတွက်စိုးရိမ်ပူပန်မိကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီကနေပြီးခဲ့တဲ့တနင်္လာနေ့ကပြောဆိုခဲ့ပါတယ်။ဒီဖြစ်ရပ်တွေအားလုံးဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအခြေအနေတွေကိုထိခိုက်စေတဲ့အပြင်နိုင်ငံတကာဥပဒေတွေကိုချိုးဖောက်ရာရောက်တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာစစ်တပ်ရဲ့ထိုးစစ်အားလုံးကိုရပ်တန့်ဖို့နိုင်ငံတကာဥပဒေတွေကိုလေးစားဖို့နဲ့ပြည်ပခန့်ဖြစ်နေတဲ့ဒေသတွေကိုလူသားချင်းစာနာမှုအကူအညီတွေပေးအပ်တာကိုမတားမြစ်ဖို့တရားဝင်ကြေညာချက်ထုတ်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့ဘာမာကမ်ပိန်း UK အဖွဲ့ကဒါရိုက်တာမတ်ဖာမနာကပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့လက်နက်ကိုင်ပြည်ပခန့်တွေဟာနိုင်ငံတကာညီညွတ်ရေးနဲ့လုံခြုံရေးကိုထိခိုက်မှုရှိတယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့လည်းသူကအခုလိုရှင်းပြခဲ့ပါတယ်
။ The beginning of 2006 at the UN Security Council discussed the situation in Burma, and the UN Security Council can only discuss the situation if it is a threat to international peace and security. So they looked at the situation.
2016ခုနှစ်နှစ်စာမိုင်းကလေးကကုလလွန်ကြိုရေးကောင်စီမှာမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့စတင်ဆွေးနွေးခဲ့ပါတယ်။နိုင်ငံတကာညီညွတ်ရေးနဲ့လွန်ကြိုရေးကိုထိခိုက်စေတဲ့ကိစ္စမျိုးကိုပဲကုလလွန်ကြိုရေးကောင်စီမှာဆွေးနွေးခွင့်ရှိတာပါ။ဒါကြောင့်မြန်မာနိုင်ငံရဲ့အခြေအနေဟာနိုင်ငံတကာညီညွတ်ရေးနဲ့လွန်ကြိုရေးကိုထိခိုက်မှုရှိတယ်လို့အဲ့ဒီအချိန်ကလေးကရှုမြင်ခဲ့ကြတာပါ။တိုင်းသာဒေသတွေမှာဖြစ်နေတဲ့ပြည်ပခါတွေကြောင့်အင်းကြီးချင်းနိုင်ငံတွေကိုဒုက္ခသည်တွေအများများဝင်ရောက်လာစေပါတယ်။ဒါအပြင်မိုးရစ်ဆေးဝါးရာဇဝတ်မှုတွေပြန့်နှံ့ဖြစ်ပေါ်စေသလိုအဲ့ဒီဒေသတွေမှာ HIV, AIDS, ငှက်ဖျားနဲ့ TB လိုရောဂါပိုးတွေပြန့်နှံ့ဖြစ်ပေါ်စေပါတယ်။ဂျနီဗာကွန်ဗင်းရှင်းပါစစ်မြေပြင်ဥပဒေအရပြည်ပခါဖြစ်တဲ့ဒေသတွေမှာအရသားတွေနေထိုင်မှုရှိရင်ထိုးစစ်ဆင်တဲ့နေရာမှာသူတို့ကိုရှောင်ကျဉ်ဖို့လိုသလိုအရသားတွေထိခိုက်မှုမရှိအောင်လည်းလုပ်ရမှာပါ။မြန်မာစစ်တပ်ဟာတရလုံးဆောင်မှုမရှိဘဲအရသားတွေနေထိုင်တဲ့နေရာတွေကိုပါဘုံးတွေကျဲချတဲ့ပြန်အရသားတွေကိုတမင်တကာပြစ်မှတ်ထားပြီးတော့တိုက်ခိုက်မှုပါရှိနေပါတယ်အကြောင်းကမြန်မာစစ်တပ်ရဲ့နှီးပြွာကအရသားတွေကြောက်ရွံ့ပြီးဒေသကနေထွက်ခွာသွားအောင်လုပ်တာပါဒါဟာစစ်ရာဇဝတ်မှုဖြစ်ပါတယ်ဒါအပြင်ပြည်ပခန့်ဖြစ်နေတဲ့ဒေသတွေကိုနိုင်ငံတကာအဖွဲ့အစည်းတွေကိုတွားရောက်ခွင့်နဲ့အကူအညီတွေကိုပိတ်ပင်ထားပါတယ်ဒါဟာလည်းနိုင်ငံတကာ
လုံခြုံရေးလုံခြုံရေးကောင်စီဟာလွန်ခဲ့တဲ့10နှစ်လောက်ခရီးကမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခန့်တွေဟာနိုင်ငံတကာညီညွတ်ရေးနဲ့လုံခြုံရေးကိုထိခိုက်စေတယ်လို့ဆုံးဖြတ်ခဲ့ပေမဲ့တခါမှကြီးမားတဲ့အာရုံစိုက်လှုပ်ဆောင်မှုမရှိခဲ့ဘူးလို့လည်းသူကဆိုပါတယ်ရွေးကောက်ပွဲမှာအနိုင်ရသွားတဲ့ NLD ပါတီကဖွဲ့တဲ့အစိုးရတဲ့တက်လာရင်တောင်မှဒီပြည်ပခန့်တွေဆက်ဖြစ်နေနိုင်သေးတယ်လို့သူကပြောပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရ NLD အစိုးရဟာစစ်တပ်ကိုထိုးစစ်ဆင်တိုက်ခိုက်နေတာတွေရပ်တန့်ခိုင်းမှုအမိန်ပေးနိုင်တဲ့အခွင့်အာဏာရှိတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့နောက်9လအကြာမှာ LND အစိုးရတက်လာရင်ဒီပြဿနာတွေအလုံးပြည်လဲသွားတော့မယ်လို့ယူဆသင့်ဘူးလို့ Mark Farmer ကပြောပါတယ်။ဒါကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာစစ်တပ်ကိုထိုးစစ်တွေရပ်တန့်အောင်ဖိအားပေးဖို့စတင်လှုပ်ဆောင်တဲ့နေရာမှာတရားဝင်ကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းဖို့နဲ့တကယ်လို့မြန်မာစစ်တပ်ကလိုက်နာမှုမရှိဘူးဆိုရင်စစ်တပ်ကခေါင်းဆောင်တွေကိုတဦးချင်းပြစ်မှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေပြုလုပ်ပေးဖို့ဘာမာကမ်ပိန်း UK အဖွဲ့ကတိုက်တွန်းထားတာဖြစ်ပါတယ်
။ကိုရဲခေါင်တင်ပြခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်တိုက်ပွဲအခြေအနေကိုလည်းတလက်ကြည့်ကြရအောင်။ဒီရွေးကောက်ပွဲလွန်ကာလမှာရှမ်းပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးတော့ဘုံပေါက်ကွဲမှုတွေဖြစ်ပွားနေခဲ့လို့ဒေသခံတွေအနေနဲ့လုံခြုံရေးအခြေအနေအရစိုးရိမ်ကြောက်လန့်မှုတွေဖြစ်ပွားနေရပါတယ်။ ရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့ရက်ရှိတိုက်ပွဲတွေကြောင့်ဒေသခံတွေအနေနဲ့ရွေးကောက်ပွဲအလွန်နောက်ပိုင်းတက်လာမဲ့အစိုးရတစ်လက်ထက်မှငြင်းငြင်းရဲကိုမျှော်လင့်နေကြတဲ့အခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကွင်းဝင်ကနေဆက်သွယ်မေးမြန်းထားတာကိုအခုလိုသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါရွေးကောက်ပွဲအလွန်နှစ်ရက်ကတည်းကစတင်ဖြစ်ပွားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲဟာအခုဆိုရင်ပုံမူပြင်းထန်လာနေပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာမြမတပ်မတော်ကနေစစ်လေရင်တွေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်အခြေပြုရာမိုင်းရှုနယ်မြေတွင်ဒေသတွေကိုပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ SSPB SSA ပြောရေးဆိုခွင့်ရှိသူပုံမူကြီးဆိုင်လကအခုလိုပြောပါဗျ။အဲ
ဒီနေ့အခြေအနေကဆယ်နိုင်နောက်ပိုင်းပေါ့နော်။ကျွန်တော်မနေ့ဆယ်နိုင်နောက်ပိုင်းကနေညနေအထိပဲကျွန်တော်တို့အဲ့ဒီ what sort of work ပေါ့အဲ့ဒီမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပြီးတော့လေကြောင်းကရဟရင်က6စီးလေကျွန်တော်တို့ကြက်က3စီးပေါ့နော်ဘလတ်ဆပ်ပေါ့နော်အဲ့ဒါပြင်းပြင်းထန်ထန်လာပြီးတော့ပုံချဲတယ်လေကြောင်းကနေပြီးဆက်တနတ်တွေနဲ့ပြစ်တယ်ဒီနေ့တော့ပြင်းထန်ဆုံးပဲနော
်မနေ့ကလည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ကနေမြမတပ်မတော်ကနေခြေကုပ်ရယူထားတဲ့ဝမ်လွေအနီးကလွယ်ဖေးတောင်ကုန်းတစ်ခုကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ SSPP နဲ့နေဆက်သူတို့ကပြောပါတယ်ဒီကနေ့ဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုရဲ့ထိခိုက်မှုအခြေအနေကိုတော့အသေးမပြုတ်နိုင်သေးပေမဲ့မနေ့ကလွယ်ဖေးတောင်ကုန်းတိုက်ပွဲမှာ SSPB ဘက်ကထိခိုက်မှုရှိခဲ့တယ်လို့မြမတမတော်ဘက်ကတအူးကြဆုံးခဲ့ပြီးလက်နက်တလက်တင်းစီရရှိခဲ့တယ်လို့ဘူမူကြီးဆိုင်လကအတည်ပြုပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့နဲ့12ရက်နေ့ကလည်းမြောက်ပိုင်းရှမ်းပြည်တမတော်အခြေပြုရာဝန်လွေနဲ့ဝန်ဆော့ဒေသဘက်ကိုလေကြောင်းကူနဲ့ပြစ်ခတ်တိုက်ခိုက်မှုရှိခဲ့ပေမဲ့ဒီကနေ့မှာအပြင်းထန်ဆုံးထိုးစစ်ဆင်လာခဲ့တယ်လို့လည်းဘူမူကြီးဆိုင်လကပြောပါတယ်တပြည်လုံးတိုင်းနာပြစ်ခတ်တိုက်ခိုက်မှုရစေးရေး NCA လက်မှတ်ရေးသူဖို့အစဉ်သိမဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုအောက်တိုဘာလ6ရက်နေ့ကနေစပြီးတော့မြန်မာတပ်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်လာခဲ့တာပါအခုလိုနှစ်ဖက်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကြီးသည်မိုင်းရှူးမြို့နယ်တွင်က One High One Sort One Lui မိတ်အံအစရှိတဲ့ကျေးရွာကဒေသခံရွာသားတွေဟာစစ်ဘေးလွရာကိုတိမ်းရှောင်နေကြရပါတယ်လက်ရှိစစ်ပြေးဒုက္ခတွေရဲ့အခြေအနေနဲ့ပတ်သက်လို့စစ်တမ်းကောက်ယူထားတဲ့ရှမ်းလူခွေရေးဖွဲ့ကတာဝန်ရှိသူတို့ဖြစ်သူရိမ့်ခံဖကအခုလိုပြောပါတယ်
။တမ်းတော့ခိုင်းနေပြီးတော့သူတို့လက်မကြီးနဲ့ပြစ်တယ်နောက်ပြီးတော့နေနေဘုံမှချဲတယ်လေ။ကြီးတက်လေတန်းနဲ့ကနေပြီးတော့ပြင်းပြင်းထန်ထန်တိုက်တယ်လေ။တိုက်တော့ဝဟန်ဆန္ဒချုပ်ပါဝင်တော့မန်းရှူတို့မင်းနောင်တို့ဝင်းကောက်အက်ဆာဆူရှင်လက်မကြီးတွေကြတယ်။အခုဆိုရှင်ပြည်သူဆိုရင်အထပ်ကြီးရတယ်2000ကျော်ပေါ့နော်။
စစ်ပြေးဒုက္ခတွေတွေအနေနဲ့ကြေးတီမြို့နယ်ထဲကဝန်ဝဖုန်ကြီးကျောင်းမိုင်းရှူးမြို့နယ်ဟိုင်းမာဒုက္ခတွေစခန်းမိုင်းရှူးမြို့ကဖုန်ကြီးကျောင်းလဲချမ်းမြို့နယ်လာရှူးမြို့နယ်ဘက်တွေမှာတိမ်းရှောင်နေရတဲ့ဒုက္ခတွေအရေအတွက် 8,000 ကျော်ရှိနေတယ်လို့ရှမ်းလူခွေရေးဖွဲ့ကနေစာရင်းပြသထားပါတယ်။ရှမ်းမြို့နယ်ဒေသကစစ်ရေးပဋိပက္ခအတွင်ဒုက္ခတွေအရေးကိစ္စကိုနိုင်ငံတကာပါဝင်အစိုးရဘက်ကရောအတိုက်ခံပါတီတွေဘက်ကပါစိတ်ဝင်စားမှုအားနည်းပြီးလစ်လူရှုနေတဲ့အခြေအနေမှာရှိနေတယ်လို့ရှမ်းလူခွေရေးဖွဲ့ကတာဝန်ရှိသူတို့ဖြစ်သူရိမ့်ဟန်ဖကအခုလိုပြောပါတယ်။
ဒီမော်တီရေကောက်ပတ်ချိန်မှာတိုက်ပွဲဖြစ်နေတယ်။ပြန်တော့တက်ကြည့်မယ်ဆိုရင်အများပဲရနိုင်ငံတကာကရောအခုလက်ရှိဆိုရရောခုနိုင်ရနေတဲ့ NLD ကစတိုက်ပွဲနဲ့ဒီဒီဒီရှိတော့ခရောင်းနေတဲ့စစ်ပေးတော့ခရယ်အကြောင်းကိုစိတ်ပြီးတော့ပြောဆိုတာလုံးဝမတွေ့ရဘူးเนาะ။ဒါက election ကြမ်းမပြောတာတွေ့ကြတယ်။နိုင်ငံတကာလည်း election ပဲဒီရေကောက်ပတ်ကိုပဲဆွေးစားကြတယ်ဒီတိုက်ပွဲဖြစ်နေတာကတော့ဒီလိုလိုတော့ခရောင်းနေတာကတော့စစ်ပေးတော့ခရယ်တွေစောင်းနေချင်ရှိတယ်လည်းစိတ်ကြမ်းတယ်နေတာပေါ့နော်။နိုင်ငံတကာကဒီခုလက်ရှိအစိုးရကတော့အရင်ထောင်းကျမတို့ CSO CBO တွေလည်းစာရေးတယ်သိသိလေးရေးတယ်ဆက်ပြီး online ဆိုလည်းရေးတယ်လွတ်တော်ဥထစီအကုန်ပေါ့နော်ကျွန်တော်တို့ online မိတယ်လို့ရေးပေမဲ့လည်းသူတို့တခုမှပုံပြမှုလည်းမရှိဘူးလေ
မြောက်ပိုင်းရှမ်းပြည်သမတော်ဟာ2012နှစ်ဦးပိုင်းမှာမြန်မာအစိုးရနဲ့ပြည်နယ်အစ်ပြည်ထောင်စုအစ်အပြည့်ရစာချုပ်ချုပ်ဆိုထားတဲ့ဖွဲ့ဖြစ်ပေမဲ့2015ခုနှစ် NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးသွေးဖို့အစဉ်အသိမဖြစ်သေးကြောင်းထုတ်ပြန်ပြီးနောက်ပိုင်းတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့ပါတယ်နှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့လို့ရှမ်းပြည်နယ်မိုင်းရှူးကြေးတီတန်ရံမိုင်းပိုင်မြို့နယ်တွေကတိမ့်နဲ့ချီတဲ့ပြည်သူတွေဟာ2015ထွေထွေရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ဆုံးရှုံးခဲ့တယ်လို့ဒေသခံရွာသား 8,000 နီးပါးဟာစစ်ပေးတိမ့်ချောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
ကိုနိုင်ကွင်းသတင်းပေးပို့ခဲ့တာပါဒီဆက်လက်ပြီးတော့ចောင်းသားဖို့ပြုတင်ကြားရေးကိုအခြေပြုတင်ကြားရေးပါဝင်ပညာရေးပိုင်းတင်ကြားမဲ့ဆရာဆရာမခန့်အပ်ရေးပိုင်းမှာတင်တန်းတေချာတမြောက်ထာသူကသာလက်ခံတင်ကြားဖို့စတဲ့အချက်တွေပါတဲ့အခြေခံပညာရေးဥပဒေကိုဒီကနေ့အမျိုးသားလွှတ်တော်မှာဆွေးနွေးခဲ့ကြပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မေခါကသတင်းပေးပို့ထားပါတယ်
ច ကျောင်းသားဗဟိုပြုသင်ကြားရေးကိုအခြေပြုသင်ကြားမဲ့အခြေခံပညာရေးဥပဒေကိုဒီကနေ့အမျိုးသားလွှတ်တော်မှာဆွေးနွေးခဲ့ပါတယ်။ဒီဥပဒေဟာအမျိုးသားပညာရေးဥပဒေချမ်းအောက်ကဥပဒေတစ်ခုဖြစ်လာမှာပါ။ဒီဥပဒေမှာပုံမှန်90ကျော်ပါဝင်ထားပါတယ်။ဒီဥပဒေနဲ့ပတ်သက်ပြီးမွန်ပြည်နယ်မဲဆန္ဒနယ်အမှတ်ခွန်ကဒေါက်တာပညာနိုင်မိုးကအခုလိုပြောပြပါတယ်
။ဘယ်ဘာသာရတကိုသင်မလဲ။စီမင်းစည်းကမ်းတွေအဲ့ဒါတွေပဲအဓိကလေ။အဲ့ဒါကတော့အကျေတူရဲ့အပြည့်စုံလေ့လာလို့ရပါတယ်။ဒီဥပဒေကိုထောက်ပြန်မှာပါ။ကလေးတွေကအတွက်အရေးကြီးတာကတော့သင်တန်းပြီးတဲ့ဆရာမဆရာကိုခန့်ဖို့ဆရာဆရာမတွေသင်တန်းပြီးဖို့လိုတယ်။သင်တန်းမပြီးဘဲနဲ့ဆွဲခန့်တာကိုမလုပ်ဘူး။ဒီဥပဒေအရဆိုရင်ဒီသင်ကြားမှုစနစ်ကစပြောင်းရမယ်။ကျောင်းသားဗဟိုပြုစနစ်ကိုတုံးဖို့ဒီဥပဒေမှာပါတယ်။နောက်ပြီးတော့တိုင်းရင်းသားဘာသာစကားကိုဒီကျောင်းမှာစာသင်တဲ့အခါမှာတိုင်းသားနယ်မြေတွေမှာကျေးရွာတွေမှာဒေသတွေမှာဆိုရင်တိုင်းသားဘာသာစကားနဲ့မြန်မာဘာသာစကားတွဲဖက်ပြီးတော့စာသင်ခန်းမှာသုံးနိုင်တယ်ဆိုအဲလိုပါရှိပါ
လက်ရှိမှာနှီးပညာနဲ့သမွေးပညာကိုထိရောက်စွာသင်ကြားနိုင်ဖို့လိုအပ်နေသေးကြောင်းသင်တန်းကျောင်းတွေရှိပေမဲ့လက်တွေမှာသမွေးပညာရေးပိုင်းမှာမထီရောက်ခဲ့ကြောင်းဒါကြောင့်အခြေခံပညာသင်ကြားရေးပိုင်းမှာပါသမွေးပညာရေးကိုအခြေခံကအစသင်ကြားပေးဖို့လိုအပ်နေတယ်လို့ဒေါက်တာပညာအောင်မိုးကလွှတ်တော်မှာတင်ပြခဲ့ပါတယ်ဒီဥပဒေကျင့်သုံးဖို့နဲ့ပတ်သက်ပြီးသူကခုလိုပြောပြပါတယ
်ဒီဥပဒေဟာချက်ချင်းတော့ကျိုးတက်ရောက်ဖို့ကလည်းချက်ချင်းလက်ငင်းတော့ပေါ်လာမှာပေါ့ဆိုတာဘာလို့ဆိုတော့ဒီဥပဒေအရဆိုရင်ဒီသင်ကြားမှုစနစ်ကစပြောင်းရမယ်ဒီကျောင်းသားဗဟိုပြုစနစ်ကိုတုံးဖို့ဒီဥပဒေမှာပါတယ်အရင်တော့အခုလက်ရှိတုံးနေတာကဆရာဗဟိုပြုစာကိုချက်ယူပြီးတော့နှုတ်တိုက်ချက်ပြီးတော့အုံနောက်တုံးเสียမလို့တဲ့ပြုဖြစ်အဲ့တော့ဒီဥပဒေအဲ့လိုပြဋ္ဌာန်းထားတော့မှချက်ချင်းလက်ငင်းဖြစ်လာဖို့မလွယ်ဘူးအခုလက်ရှိကျောင်းဆရာတွေအကုန်လုံးကဆရာဗဟိုပြုစနစ်နဲ့ပေါက်ဖွာလာတဲ့
ဒီဥပဒေမှာတက်ဆိုင်ရာတိုင်းရင်းသားဒေသတွေမှာအခြေခံတဲ့တက်မွေးပညာရက်ကိုတင်ကြားရေးနဲ့တိုင်းရင်းသားဘာသာစကားနဲ့တင်ကြားရေးတွေပါပါဝင်သွားမှာဖြစ်ပါတယ်ဒီဥပဒေသာအတည်ဖြစ်လာမယ်ဆိုခဲ့ရင်တင်ယွန်းညွန်းနှန်းတွေမှာတက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရှိနေတဲ့တိုင်းရင်းသားဘာသာစကားနဲ့ပတ်သက်တဲ့တင်ယွန်းညွန်းနှန်းတွေမှာပါဝင်လာမှာဖြစ်တယ်လို့ဒေါက်တာပညာအောင်မိုးကပြောပါတယ်ဒီဥပဒေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆရာဆရာမများတမက်ကမှအထွေထွေအတွင်ရင်မှုဥအာကာမိုးသူကတော့ခုလိုမှတ်ချက်ပေးပြောဆိုပါတယ်
ကျွန်တော်ပြင်နိုင်မူဝါဒကကြည့်ကြည့်နိုင်ရဖြစ်လို့တယ်အဲ့ policy ဒီမှာပညာရေး policy ဒီမှာမဟုတ်လားမသိပညာရေးဥပဒေတွိုင်းကိုရှိနေတယ်အခု policy ကမတွိုင်းနေလဲဆိုလို့ချင်းရင်းကတော့ဒီတပ်မတော်ချုပ်ရေးကိုအနေပေးတယ်ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေပြီးတော့ထွက်လာမယ်ဝန်ထမ်းဆောင်တွေကိုမွေးထုတ်တဲ့အမှုဖြစ်နေတယ် citizenship right ကိုမွေးထုတ်တဲ့ပညာရေးတင်ပြပို့အဲသူကတခုရဲ့ဇနစ်တစ်ခုရဲ့အောက်မှာအလုပ်လုပ်ရမယ်ပြောမယ်ဆိုလို့ချင်း sector တွေနဲ့ထွက်လာမယ်ဝတ်ထမ်းကောင်းတွေကိုပြထုတ်တဲ့ဒီကံမျိုးပညာရေးမူဝါဒအလုပ်ချပါတာလည်းပုံကအတွင်းဆောင်တယ်။တရားစုံမှာတာဝန်ယူနိုင်တဲ့ဟိုခေါင်းဆောင်ကောင်းတွေကိုဆွဲတဲ့ပညာ policy အစ်တက် policy နေနဲ့ရှိရမယ်။အကောင့်လည်းကြည့်တူတူလေးလည်းကြည့်ပြီးနည်းနည်းနားလည်လက်ခံတဲ့ policy တွေပို့လိုက်။အဲ့ policy ကဟိုဝါဒတရားအနေပြီးတော့မှဟိုဆိုရတရားအနေပြီးတော့အကျိုက်ရေးဆွဲထားတဲ့ပညာ policy
လက်ရှိမှာပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေမှာကျောင်းသားတွေလက်မှတ်ခံနိုင်တဲ့အချက်တွေပါဝင်တာကြောင့်ပညာရေးဥပဒေကိုတပိမောက်တာတွေရှိခဲ့ပါတယ်ဒီလိုတပိမောက်မှုတွေကြောင့်တပိမောက်ကျောင်းသားတွေကိုအစိုးရအနေနဲ့အင်အားသုံးဖြုတ်ခွင်းကဖန်ဆီးအရေးယူမှုတွေရှိခဲ့ပါတယ်ဒီအခြေခံပညာရေးဥပဒေဟာအမျိုးသားပညာရေးလက်အောက်ကဥပဒေခွဲတစ်ခုဖြစ်ပါတယ်ဒီအခြေခံပညာရေးဥပဒေကိုအမျိုးသားလွှတ်တော်မှဆွေးနွေးစေပါဒီဥပဒေဟာ2012ခရီးကတင်ခဲ့တဲ့ဥပဒေဖြစ်ပါတယ်လူတင်ခဲ့စဉ်အချိန်ကပင်မဥပဒေဖြစ်တဲ့အမျိုးသားပညာရေးဥပဒေမရေးဆဲခဲ့ရသေးတဲ့အတွက်ဆိုင်းငံ့ခဲ့တာကိုခုတစ်ချိန်မှပြန်လည်ဆွေးနွေးဖြစ်ခဲ့တာဖြစ်ပါတယ်ဒီဥပဒေကိုပြည်သူ့လွှတ်တော်ကိုတင်ပြပြီးဒီကနေ့သဘောတူညီချက်ရမှပြည်ထောင်စုကိုတင်ပြီးအတည်ပြုမှာပါပြည်သူ့လွှတ်တော်မှသဘောထားကွဲလွဲခဲ့တာရှိရင်ဒါကိုပြည်ထောင်စုလွှတ်တော်မှအခြေအတည်ဆွေးနွေးရအောင်မှဖြစ်ပါတယ်ဒါကြောင့်ဒီဥပဒေဟာဒီအစိုးရတက်တန်းမှပြဋ္ဌာန်းနိုင်မပြဋ္ဌာန်းနိုင်ကိုတော့တေချာမပြောနိုင်သေးဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုလျက်ရှိပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါရှင် VOA American အသံကြာတာပတင်းနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းတိုမီတာ24 32 40နဲ့လိုင်းလာမီတာ190တို့ကနေဆက်လက်တင်ဆက်ပေးနေပါဗါးအခုထုတ်လင်းသွားမဲ့ဒုတိယပိုင်းနာယူအစီအစဉ်မှာတော့ကမ္ဘာမီဒီယာအထက်ကမြန်မာရေးသတင်းသုံးသပ်ချက်အပြင် American ဆိုရရဲ့သဘောထားအမြင်တွေကိုလည်းနားဆင်ရဖို့ရှိပါတယ်မြန်မာရေးသတင်းသုံးသပ်ချက်မှာနားဆင်ရမှာကတော့
လူလပ်ကြည့်တော့အနောက်ရှက်ကင်းမဲ့တဲ့ဒီရွေးကောက်ပွဲမှာပြည်သားနိုင်ငံရေးပါတီအနိုင်ရတယ်ဆိုတော့ဒါအင်တာဝန်သားစရာခေါင်းတာပေါ့ဒီဥစ္စာကျွန်တော်တို့ဘမကြီးမှာ
ဒေါက်တာဦးအောင်ခင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဦးဆန်မိုးဝေကစူးစီးတင်ပြထားပါတယ်ရှင
်ပထမဦးဆုံးတင်ပြပေးခြင်းကတော့ elawri.org online မှာဆောင်းပါရှင်စောရန်နိုင်ရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့ညဉ့်ညာရေးလုပ်ငန်းစဉ်မှာအတားအဆီးတွေနဲ့ရင်ဆိုင်ရဖို့ရှိနေတယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာမကြာခင်ကကျင်းပပြုစည်းခဲ့တဲ့ရွေးကောက်ပွဲကနေပါလီမန်အတွင်းကိုမျက်နှာသစ်ဥပဒေပြုလွှတ်တော်အမတ်ဒီနောက်တက်လာမဲ့သမ္မတကိုရွေးချယ်ပေးရရမှာဖြစ်ပါတယ်။ဘယ်သူသမ္မတဖြစ်လာလိမ့်မယ်ဆိုတာမသိရသေးပေမဲ့ဒေါအောင်ဆန်းစုကြည်ကတော့သူ့ရဲ့အထက်မှာရှိနေမယ်လို့ပြောထားပါတယ်ဆိုပြီးတော့ဆောင်းပါးကိုစတင်ဖွင့်ထားပါတယ်။နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်3ရက်စလုံးမှာအပြတ်အသတ်အနိုင်ရရှိခဲ့ပါတယ်။အနိုင်ရမှုကြောင့်တန်းပြီမှာဆက်လက်ရှိနေတဲ့အခက်အခဲတွေကိုဖြေရှင်းပေးရမှာဖြစ်တယ်လို့အဲ့ဒီထက်မှကြောက်ဖို့ကောင်းတာကတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကင်တပ်တွေကြားမှာဖြစ်ပွားနေတဲ့ပြိပခါပဲဖြစ်တယ်လို့ထောက်ပြထားပါတယ်။နိုင်ငံအတွင်းအာဏာအကြီးဆုံးစစ်တပ်ကိုရင်မဆိုင်ရင်ဒါမှမဟုတ်သူ့ရဲ့ဩဇာအရှိန်အဝါကိုလွတ်အောင်လုပ်ဖို့ကြိုးစားမယ်ဆိုရင်ပြည်တွင်းပြည်ပခါကိုဖြည့်ရှင်းရေးဟာဒေါအောင်ဆန်းစုကြည်အစိုးရအတွက်အခက်အခဲဆုံးကိစ္စဖြစ်လိမ့်မယ်လို့လည်းရည်သားထားပါတယ်။တမိုင်းဝင်ရွေးကောက်ပွဲကြီးကျင်းပပြီးတဲ့နောက်မကြာခင်မှာပဲအစိုးရစစ်တပ်ဟာရှမ်းကချင်တအောင်စတဲ့လက်နက်ကင်တိုင်းရင်းသားတွေကိုထိုးစစ်ဆင်ခဲ့ပါတယ်။လူပေါင်း1000လောက်ဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ကြီးမားတဲ့အောင်မြင်မှုပေါ်စစ်တပ်ကဖြုံသွားမသွားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးလို့ရည်သားထားပါတယ်။ကချင် KIO အဖွဲ့ကတော့နောက်တက်လာမယ့်အစိုးရနဲ့ညီညာရေးဆက်လုပ်သွားမယ်လို့ပြောပါတယ်တဲ့လက်ရှိသမ္မတဦးသိန်းစိန်ဟာအော်တိုဘာလအတွင်းရှုပ်ထွေးတဲ့ညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့20နဲ့အပြည့်ရသဘောတူစာချုပ်ချုပ်မယ်လို့ပြောထားခဲ့ပေမဲ့တကယ်တမ်းမှာ10ဖွဲ့နဲ့ပဲစာချုပ်ချုပ်နိုင်ခဲ့ပါတယ်လို့ထောက်ပြထားပါတယ်ချက်ချင်းဆိုသလိုလက်မှတ်မထိုးတဲ့အဖွဲ့တွေကိုစစ်တပ်ကတိုက်ခိုက်ပါတယ်အဲ့ဒါနဲ့ပတ်သက်လို့အစိုးရရဲ့ညီညာရေးညှိနှိုင်းရေးမှူးဝန်ကြီးဦးအောင်မင်းကရောအစိုးရနဲ့ဆက်ဆံနေတဲ့ MPCညဉ့်ညာရေးစင်တာတို့ကလည်းတခွန်းတပါးရမှာမဟကြဘူးလို့ထောက်ပြပါတယ်။မြန်မာစစ်တပ်ကြောင့်လူတွေထောင်ပေါင်းများစွာဒုက္ခရောက်နေတဲ့အပေါ်နိုင်ငံတကာကလစ်လူရှုမထားသင့်ဘူးလို့ရှမ်းအမျိုးသမီးလှုပ်ရှားမှုကွန်ရက်အဖွဲ့ကနန်းချန်တောင်းကပြောတယ်လို့ဆိုပါတယ်။ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆိုင်ညွန့်လင်ကတော့ဘယ်အစိုးရတက်တဲ့ပြည်တွင်းမှာဖြစ်ပွားနေတဲ့စစ်ပွဲအဆုံးသတ်အောင်လှုပ်ပေးဖို့တာဝန်ရှိတယ်စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို erawri.org မှာဖတ်ရှုနိုင်ပါတယ်။
နောက်ဆက်လက်တင်ပြပေးမှာကတော့ The Japan Times ရဲ့သဘောထားအမြင်ကဏ္ဍမှာဆောင်းပါးရှင် Doug Bandong ရေးသားထားတဲ့ဆောင်းပါးပါပဲ။ NLD ပါတီရှောက်ရမယ်ခီးလန်းဟာလေထန်သလိုဝေးကွာလာတဲ့လမ်းဖြစ်တယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။2010ခုနှစ်မှာနိုင်ငံတော်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးကောင်စီလို့နာမည်တလွဲပေးထားတဲ့မြန်မာစစ်အစိုးရဟာဒီမိုကရေစီကိုအကန့်အသတ်နဲ့ပေးပြီးထိန်းချုပ်ဖို့စတင်လှုပ်ဆောင်ခဲ့ပါတယ်။လုံငန်းစဉ်ကပြည်စုံမှုမရှိသလိုနောက်ပိုင်းမှာဒုံရင်းကိုပဲပြန်ရောက်သွားခဲ့တယ်ဆိုပြီးတော့အစချီရေးသားထားတာပါဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာစစ်ဆိုးရတီထောင်ခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုအနိုင်ရပြီးလွတ်တော်နေရာတွေရဲ့88ရာခိုင်နှုန်းအနိုင်ရရှိခဲ့တာဖြစ်ပါတယ်ထိတ်တန့်စစ်ကောင်းဆောင်ဟောင်းတွေအများအပြားကိုပြည်သူတွေကမဲမပေးကြပါဘူး1990ခုနှစ်တုန်းကလည်း NLD ပါတီဟာအမတ်နေရာ80ရာခိုင်နှုန်းအနိုင်ရရှိခဲ့ပေမဲ့စစ်တပ်ကအာဏာလွှဲမပေးခဲ့ပါဘူး။ဒါအပြင်ဒေါအောင်ဆန်းစုကြည်ကိုတော့နေအိမ်အကျယ်ချုပ်ချထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအချိန်မှာတော့အဲ့ဒီလိုလှုပ်လှိမ့်အောင်မယ်လို့ဘသူကမှမျှော်လင့်မထားပါဘူး။အခြေခံဥပဒေထဲမှာလည်းဒေါအောင်ဆန်းစုကြည်ကိုသမရမဖြစ်အောင်တားမြစ်ထားပြီးဖြစ်ပါတယ်။စစ်တပ်အနေနဲ့ကလည်းအခြေခံဥပဒေအရကာကွယ်ရေး၊နေဆက်ရေးရာနဲ့ပြည်ထောင်ရေးစတဲ့ဝင်ကြီးနေရာတွေကိုကင်ထားသလို လွတ်တော်ထဲမှာလည်း25ရာခိုင်နှုန်းအလိုအလျောက်ရယူထားပြီးဖြစ်နေတယ်လို့ထောက်ပြထားပါတယ်။အပြည့်အစုံကတော့ The Japan Times မှာဖတ်ရှုနိုင်ပါတယ်ရှင်။
မနန္ဒချန်နဲ့ဒူကိုဆံမိုးဝေကစူးစီးတင်ပြထားတဲ့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာပါ။အခုတော့အင်္ဂလိပ်စာလဲရောက်ပါပြီ။ဒေါ်လာလာတန်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီနေ့မြေတွေတင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ကြခတ်ကြထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbs ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုပ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကို short ချခဲ့ရတယ်လို့အထည်ပင်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအနိုင်ရရှိလိုက်ပေမဲ့ဘျူရိုကရေစီရန်ရာတစ်ခုလုံးကိုစစ်တပ်ကချုပ်ကင်ထားတာပါဝင်အာဏာကြီးစိုးထားဆဲဖြစ်တဲ့အတွက်တချမ်းပက်ဒီမိုကရေစီဖြစ်နေပဲဆက်လက်ကြီးသွားရလိမ့်အောင်မယ်လို့မြမရေးသုံးသက်သူသမိုင်းပညာရှင်ဒေါက်တာအောင်ခင်ကသုံးသပ်လိုက်ပါတယ်ဒီအကြောင်းခုတစ်ပတ်မြမရေးသတင်းသုံးသပ်ချက်မှာဒေါက်တာဦးအောင်ခင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါပြီရှင
်။ကျောင်းအောင်ခင်ကအခုမြန်မာနိုင်ငံမှာရွေးကောက်ပွဲပြီးသွားပါပြီ။ရွေးကောက်ပွဲမှာပြည်သူတွေကဒီမိုကရေစီဖော်ဆောင်ပေးလိမ့်မယ်လို့ယုံကြည်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအပြတ်သတ်နိုင်ခဲ့တယ်ဆိုတဲ့အထောက်အထားတွေအများကြီးတွေ့နေရပါပြီ။လူတွေကတော့ဒီမိုကရေစီဖြစ်ထွန်းတော့မယ်ဆိုပြီးတော့မျော်လင့်နေရတဲ့ဆရာဘယ်လိုသုံးသပ်လို့ပါလဲဆရာအခုအချိန်နဲ့ဒီမိုကရေစီခီးအစဘယ်လောက်အလှံဝေးပါသေးလဲဆရာပထမဆုံ
းအဲလွတ်လပ်ပြီတော့အနောက်ရှေ့ကင်းမဲ့တဲ့ဒီရွေးကောက်ပွဲမှာရတနိုင်ငံရေးပါတီအနိုင်ရတယ်ဆိုတော့ဒါအင်မတန်ဝန်တာဆရာခေါင်းတာဗောဒီဥစ္စာကျွန်တော်ဗမာပြည်မှာဖြစ်တောင်ဖြစ်ခဲ့ဟိုဒီအရင်တုန်းကလည်းရှိခဲ့ပါလေ1960ကျွန်တော်တန်ရှင်ဖတ်စာပလာနဲ့ဒီမြဖတ်စာပလာကွဲတဲ့အချိန်မှာရွေးကောက်ပွဲလုပ်တဲ့အခါမှာဒီမြတ်ပတ်စပလာအစ်တန်နဲ့ပတ်သက်တဲ့အတန်ရှင်းရမှာပတ်သက်ဘူးဆိုတော့အဲ့ဒီမှာ1960ရွေးကောက်ပွဲမှာဦးနှုရဲ့ပါတီကအပြတ်အသတ်နိုင်သွားတယ်အရသာပါတီအမွဲခံတာပေါ့ဗျာအဲဒီကလည်းပါပြီးနဲ့နောက်ဆုံးပိတ်မှာဦးနှုကဒီစစ်တပ်ကိုသူစီယုံတင်းပင်းမှုအားနေတဲ့အတွက်နောက်ဆုံးပိတ်မှာအာဏာရပြီးတော့တနည်းနည်းနည်းလောက်နေတော့စစ်တပ်ကဘုန်းနေဝင်းတို့အာဏာသိမ်းတာပေါ့ဗျာအာဏာသိမ်းတဲ့အကြောင်းတွေကတော့အမျိုးမျိုးဒီပြထားတာတော့ရှိတာပေါ့ဗျာဟောယုတ်တိရှိတာလည်းရှိတယ်မပါမရှိတာလည်းရှိတယ
်ဟုတ်ကဲ့ဆရာအခုတော့ဆရာဘယ်လိုမြင်ပါလဲအဲ့တော့အခုလည်းပဲစစ်တပ်ထောက်ခံတဲ့ပါတီကရှုံးနေပြီးတော့ဒါအရသာပါတီကအပြတ်သတ်နိုင်တယ်ဆိုတော့ဘလောက်တည်မြဲနိုင်မဲ့အခြေအနေရှိပါလဲစစ်တပ်ကိုစီယုံသိမ်းသိမ်းနိုင်မဲ့အလားအလာကောဘလောက်ရှိနေလို့ဆရာသုံးသပ်ပါလဲဆရာ
အဲ့အဲ့ဒီဟုတ်ကဲ့အဲ့အခုဒါနဲ့ဆိုရင်တော့ဒီနှစ်ပေါင်း55နှစ်ရှိသွားပြီပေါ့ဗျာအကြမ်းထဲမှာတခါရှိသေးတယ်1990မှာဟလာအရသာပါတီကအပြတ်တက်နိုင်ပြီးစစ်တပ်ထောက်ခံတဲ့ပါတီကခွက်ခွက်လောင်ကိုရှုံးသွားတယ်။အဲဒီတော့ကလည်းစစ်တပ်ကနောက်မဆုတ်ဘဲနဲ့အာဏာသိမ်းလိုက်တာစစ်အာဏာရှင် နဲ့20ကျော်အုပ်ချုပ်သွားတယ်အခုတည်းပဲဟိုအရသာဖွဲ့စည်းရနိုင်တယ်နိုင်တာလို့အပြတ်တနိုင်တာ1960လုံးကနိုင်တယ်လို့1990ခုကုတွန်းနိုင်တယ်လို့အခု2015မှာလည်းနိုင်တယ်ဆိုတော့ဒါတွေကရွေးကောက်ပွဲတစ်ခုနဲ့တစ်ခုနဲ့မှာ1 generation กว่าတယ်အနှစ်30ပထမရွေးကောက်ပွဲနောက်တစ်ခါကျအနှစ်25နှစ်กว่าတယ်ဒါပေမဲ့အရသာကစစ်တပ်ထောက်ခံတဲ့ပါတီကိုဘယ်တော့မှမထောက်ခံဘူးအခုကတော့သူတို့အသိအမှတ်ပြုတယ်ပြောတယ်ပေါ့ဗျာအခုဒါအသိအမှတ်ပြုတယ်ပြောတာကသူကအခြေခံဥပဒေအရစစ်တပ်ကသူလိုချင်တာတွေသူရထားပြီးပြီဟာလာစစ်ဘိုလ်ကြီးလည်းတတိယဖြစ်ကုန်ပြီအဲ့တော့နေပြည်တော်မှာလည်းသူတို့ကုတ်ထားပြီးပြီဆိုတော့အခုပါလီမန်မှာသာ NLD ပါတီကအများစုပေါ့ဗျာအရသာအများစုရှိပြီနဲ့ကျန်တဲ့ဒီ bureaucratic machinery နဲ့ဟိုကျန်တဲ့ဟာတွေကစစ်တပ်ကိုဗျာဘာလို့လဲဆိုအစိုးရဌာနတွေအားလုံးကဒီစစ်အစိုးရလက်ထက်ကကျန်ခဲ့တဲ့အစိုးရဌာနတွေဆိုဒီအစိုးရဌာနတွေကိုသူတို့ဦးသိမ့်စိန်အစိုးရတောင်ပြုပြင်ရေးလုပ်ဖို့မလွယ်ဘူးဆိုပြောတာပြောနေတကယ်တကယ်ကမထီရောက်တာတွေကများတယ်ဆိုတော့စစ်တပ်က2008အခြေခံဥပဒေကနေစလွတ်လိုက်တဲ့တချမ်းပဲဒီမိုကရေစီကနေပြီးတော့အရင်တော့ကတချမ်းစစ်တပ်ကယူတာတချမ်းကတော့စစ်ဘူဟောင်းပေါ့အခုစစ်ဘူဟောင်းတချမ်းယူထားတဲ့နေရာကိုအရက်သားတွေရောက်လာတယ
်ဟုတ်ကဲ့
အရက်သားနဲ့စစ်သားနဲ့ကဒါဆက်ပြီးတော့စကန်းသွားအောင်မယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီမိုကရေစီအပြည့်အဝတော့နိုင်ငံရေးအဖြစ်ကိုမဖြစ်နိုင်တဲ့သဘောပေါ့ဆိုတော့အဲ့ဒီဟာကိုဒီမိုကရေစီအသွင်ပိုမိုဖြစ်လာအောင်လုပ်နိုင်မဲ့နိုင်ငံရေးအလားအလာရောဆရာမြင်ပါလားခင်ဗျာ
ဥစ္စာလည်းဟိုတဖြည်းဖြည်းနဲ့သူတို့လုပ်ယူရမယ့်ကိစ္စပေါ့ဗျာသူတို့အခုမှပြောကြတာတော့ဒီအခုပုံစံကဒီအင်ဒိုနီးရှားပုံစံလိုဖြစ်သွားတဲ့သဘောရှိတယ်ပေါ့ဗျာအင်ဒိုနီးရှားမှာလည်းတဖြည်းဖြည်းနဲ့နောက်ဆုတ်သွားတဲ့သဘောရှိတယ်ပေါ့ဗျာသူတို့ဒါဘယ်လောက်ကြာမလဲတော့မပြောတာဘူးတော့ဒါအင်မတန်ကြာမယ့်ကိစ္စပေါ့ဗျာအခုမှအရသားနဲ့စစ်သားနဲ့အစိုးရကိုချုပ်ကိုင်မှုပြန်ဆိုင်တဲ့ပထမအဆင့်ပဲရှိသေးတာပေါ့ဗျာဒီတဲမှာဟာပြဿနာတစ်ခုကဘာလဲဆိုတော့ဗမာနိုင်ငံရေးမှာလူပုဂ္ဂိုလ်အဓိကထားတဲ့နိုင်ငံရေးဖြစ်တယ်ဆိုတော့ကျွန်တော်အခြေတိုင်းမှာမြန်မာပြည်အဲ့လိုမျိုးရှိလေရှိတယ်ဆိုတော့အင်တာဒီမိုကရေစီဝါရင်မှာလေဆိုရင်ဂျပန်မှာတောင်ဝင်ကြီးသားသမီးဆိုလို့ရှိရင်ဘာမှမပြောဘဲနဲ့မဲပေးတာရှိတယ်ပေါ့ဗျာအခုလည်းဒီလိုပဲဆိုတော့တစ်ဖက်ကလည်းပဲစစ်အာဏာရှင်ရဲ့အမိန့်နဲ့နာခံပြီးတော့သူတို့လုတာလေအခုစစ်အာဏာရှင်ကနေပြီးတော့မရှိတော့တဲ့အခါမှာသူနည်းနည်းလေးရုပ်ပြီးအရသာဘက်ကနည်းနည်းတိုးတာလေပေါ့ဗျာဒီဘက်အရသာဘက်ကလည်းအရသာမှာအဒေါင်းဆန်းစုကြည်ကသူတယောက်တည်းပဲ she's calling all the shot ပဲတယောက်တည်းလုပ်နေတာ autocrat ပေါ့ဗျာအရသာဘက်ကလည်းအရသာ autocrat ပေါ်လာတယ်ဆိုတော့အပေးอยู่ဘယ်လောက်လုံနိုင်မလဲဆိုတဲ့အပေါ်မှာမူတည်ရလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဒါကျွန်တော်စဉ်းစားမိတာလွတ်လပ်ရေးရပြီးနောက်ပိုင်း democracy မှာက institution တွေ party တွေအဖွဲ့အစည်းတွေအခုထပ်ပို့ပြီးခိုင်မာတယ်အုပ်ချုပ်ရေးရန်ရာဟာ bureaucracy ဟာလည်းပဲအခုထပ်ပို့ပြီးစနစ်ကျတယ်လို့ပြမိပါတယ်နောက်ပြီးတော့အဲ့ဒီတော့ကလူတွေဟာပို့ပြီးတော့သဘောထားတင်းမာမှုနည်းတယ်ဘာသာရေးအပြင်ဆိုရင်လည်းပဲအဲ့ဒီတော့မွတ်စလင်ဘာသာတွေခရစ်ယာန်ဘာသာဝင်တွေဘာသာကြားတွေဗုဒ္ဓဘာသာအပြင်ဘာသာကြားတွေနိုင်ငံရေးထိပ်တန်းမှာရှိနေကြတယ်ဝင်ကြီးရာထူးတွေမှာရှိကြတယ်အခုကျတော့အဲ့လိုပုံစံဖြစ်တော့လူအဖွဲ့အစည်း society ကိုနှက်ကလည်းပို့ပြီးတော့ဒီမိုကရေစီရှင်သန်နိုင်တဲ့အလားအလာနည်းနေသလားလို့စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲအရင်နဲ့ဆိုင်အခု
အရင်တော့ကဒီလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းကတော့ကျွန်တော်လေ့လာတော့ကတော့ဒီလွတ်လပ်ရေးတိုက်ပွဲမှာပါလာတဲ့လူတွေကအလုံးရောနော်ပြီးပါလာတဲ့ခါကျတော့ဥပမာဆိုဝင်ကြီးဦးရာရှိသူဘာလို့သူဇက်တိုက်ဟိုနောက်ပိုင်းမှာပါလာတာရှိတယ်ပေါ့ဗျာဆိုတော့အဲ့ဒါကလည်းပဲနှစ်သိမ့်မကြဘူးဗျာဟိုဆယ်နှစ်ကျော်လောက်ပဲရှိတာပဲအခုစစ်အစိုးရအုပ်ချုပ်တာကအနှစ်50ကျော်ဆိုအရင်တော့ဒီမိုကရေစီတက်တန်းလေးရှိတာဆယ်နှစ်ကျော်လောက်ဆိုတော့ဆယ်နှစ်ကျော်လောက်မှာဘာမှမရှိဘူးမရှိတဲ့တက်တန်းလေးမှာတစ်နှစ်လောက်ဆိုသူအစာပြိုးလာတယ်အဲ့တော့မှတ်မိသလောက်ကတော့ကျွန်တော်ကျောင်းသားဘဝမှာဒီတက္ကသိုလ်မှာကျောင်းသားတက်မကရွေးကောက်ပွဲဆိုတာဒီဒီမိုကရေစီအလေးအကျင့်လုပ်ပြီးတဲ့ရွေးကောက်ပွဲပဲအဲ့တော့ဒီမိုကရေစီအလေးအကျင့်ရွေးကောက်ပွဲမှာဟိုဘက်နဲ့ဒီဘက်နဲ့ပြန်ညှပြူကြပေါ့ဗျာလုတ်တဲ့အခါမှာကျွန်တော်တို့စာချင်းမဲ့လူတွေရွေးကောက်ပွဲချိန်မှာတယောက်နဲ့တယောက်နဲ့ကလောဆဲဘာညာနဲ့ဖြစ်ပြီးတော့ဒါရွေးကောက်ပွဲလည်းပြီးတော့တယောက်နဲ့တယောက်နဲ့လေဘင်းပြန်ဖဲ့ပြီးတော့တယောက်နဲ့တယောက်ပတ်စံချီဟိုလူပတ်စံဒီလူချီဒီလူပတ်စံဟိုလူချီနဲ့ကျွန်တော်တငယ်ချင်းပြန်ဖြစ်သွားတာပဲဗျာရွေးကောက်ပွဲချိန်မှာတော့တယောက်နဲ့တယောက်နဲ့ရန်သူပေါ့ဗျာဆဲရနဲ့ကြနဲ့ဆိုတော့အဲ့ဒီအလေးအကျင့်ကကျွန်တော်တို့ပါလီမန်ဒီမိုကရေစီခေတ်မှာရှိခဲ့တယ်ဗျာ။စာချုပ်ရဲ့အယူဆရွေးကောက်ပွဲမှာဖြစ်ပြီးနေရွေးကောက်ပွဲပြီးတဲ့အခါကျရင်ဒီလူတွေကမိတ်ဆွေပြန်ဖြစ်သွားတာပဲဗျာ
။ဟုတ်ကဲ့ဆိုဒီအခါမှာကြတော့ပညာရေးပြုပြင်ဖို့ဆန္ဒပြတဲ့ចောင်းသားတွေကိုចောင်းသူတွေကိုတော့မှထောင်ထဲချထားတဲ့ခေတ်ပေါ့ဆရာ။အဲ့လိုပညာရေးကအစပြီးတော့စာသင်ကျောင်းတွေကတက္ကသိုလ်ကစပြီးတော့ဒီမိုကရေစီအလေးကျင့်တွေလုပ်ပေးနိုင်ဖို့တော့တော်တော်လိုမယ်ထင်တယ်ပါဆရာ။
ဟုတ်ပါတယ်ခင်ဗျာဒီအဲ့တော့ဒီပညာရေးမှာသူကပြတ်သွားတာဟုတ်ပြီဒီဒီမိုကရေစီအလေးအကျင့်ဆိုတာဒီကျောင်းသူကျောင်းသားဘဝတွေကစပြီးတော့အလေးအကျင့်ပြီးရမှာပေါ့ဗျာဆိုတော့အဲ့ဒီအလေးအကျင့်ကကျွန်တော်ရှင်အောင်မရှိခဲ့ဘူးဗျာမရှိခဲ့ဘဲနဲ့သူတို့အစိုးရဝါရဖြန့်တာကြီးပဲဟိုကျောင်းသားကြီးရှိရောက်အထက်ကပြောတဲ့ဥစ္စာအကုန်နာခံပေါ့ဗျာဆိုတော့အဲ့ဒါမျိုးတွေကြီးပဲဖြစ်လာတဲ့ခါကျတော့ကိုပိုင်ကျန်းနဲ့စဉ်းစားတွေးခေါ်ဆုံးဖြတ်တဲ့အလေးအထားရှင်းသားမယ်စာဒီကိုယ်ကစိတ်ကတဲ့အလေးအထားရှင်းတန်းတယ်လို့ဖြစ်နေတယ်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တခုမေးချင်တာအဲ့မှာဆရာတို့အဲ့ဒီတက္ကသိုလ်မှာဒီမိုကရေစီအလေးချင်းရအောင်ဒါရွေးကောက်ပွဲတွေပါလေလုတ်ခတ်ကြရဲခစ်တုံးကရောဆရာပြောတာတွေကိုဝေဖန်တာပြန်လှန်ဆွေးနွေးတာကိုလက်ခံကြပါလားဗမာပြည်ပညာရေးစနစ်ကအဲ့တုန်းကအ
ဲ့တုန်းကတော့ပညာရေးစနစ်ကတော့အဲ့ဆရာကိုပြန်ပြောတော့ကျွန်တော်သိမတွေ့ဘူးဗျာအဲ့တော့အရင်တော့ကတော့ဆီမီနာတော့ရှိတယ်ပေါ့ဗျာဆီမီနာဆိုတာကတော့ post graduate seminar honors class တွေမှာဆီမီနာရှိတယ်ဆီမီနာမှာတော့ဝေဖန်တာပေါ့ဗျာအဲ့တော့ဆီမီနာဆိုတာလဲလူနည်းနည်းလေးပဲ50ယောက်ပဲရှိတာဟုတ်ဗျာ post graduate လောက်ပဲရှိတယ်ကျန်တဲ့ class တွေကတော့ဟိုရှင်းရှင်းပြောရရင်တော့ high school ကျောင်းအကြီးစားလောက်ပဲရှိတာပဲဗျာဒါပေမဲ့ဟိုဆရာပြောတာနာခံပြီးတော့အပြည့်မဲ့မှာတော့လွတ်လပ်တယ်ဗျာအပြည့်မဲ့မှာလွတ်လွတ်လပ်လပ်ရှိတယ်အဲ့ဒါကသူကဟိုကောင်းတာပေါ့ဗျာအပြည့်မဲ့မှာလွတ်လပ်တဲ့အခါကျတော့ဟိုဘာပဲဖြစ်ဖြစ်ဟိုသူ့ရဲ့ဒီstraight jacket မဟုတ်ဘူးပေါ့ဗျာចောင်းသားတွေကဟိုသူသူရင်ချေးမှုရာ SNR တွေရှိတယ်ဟိုဟောလေးမှာရှိတယ်လွတ်လွတ်လပ်လပ်သူကလည်းသူသူယုံကြည်တာယုံကြည်နိုင်တယ်ဟိုဟိုဘာဝါဒီညာဝါဒီအကုန်ပေါ့ဗျာဟိုကိုယုံကြည်တာယုံကြည်တယ်လွတ်လွတ်လပ်လပ်ရှိတယ် academic freedom ပေါ့ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တခုဆက်စပ်ပြီးမေးချင်ပါတယ်ဒါလည်းဆရာကျွမ်းကျင်တဲ့ area ဆိုတော့ဂျပန်နိုင်ငံမှာလည်းပဲဂျပန်ပညာရေးကလည်းပဲအထက်ကပြောတာကိုနားခံရတယ်ဆရာကိုပြန်လှန်ပြီးတော့ဒါမပြောကြဘူးဟုတ်ပဲရှိတယ် why ဆိုတာမမေ့ရဘူးဆိုပြီးတော့ပြောရပါတယ်သူတို့ကဒီလိုပညာရေးစနစ်တီးထွားလာပြီးတော့ဘယ်လိုဒီမိုကရေစီဖြစ်နေရတယ်ဆရာ
ဂျပန်ကလည်းပဲဟိုဒီမိုကရေစီဆိုတာဂျပန်ကအမေရိကန်ချပေးတာလေဥစားပဲသူကလည်းသူပေါ်ပေါက်လာတဲ့ဒီမိုကရေစီကဟိုပြိုင်ပြီးတော့ပေါ့ဗျာဒီဂျပန်ပြုပြင်လုပ်တဲ့အခါမှာဒီမိုကရေစီဒီကော်လမ်နဲ့ဒီmilitary column เนี่ยရှင်ပြီးတော့ပေါ်လာတော့ democracy column ကို military column နဲ့ရိုက်ချိုးပြလိုက်တာပဲရိုက်ချိုးပြလိုက်တော့ပြန်ပြီးတော့စစ်ပြီးတဲ့အခါမှာပြန်ပြီးတော့အမေရိကန်ပြန်ပြုစုပြောင်းတော့အမေရိကန်ချပေးထားတဲ့ဂွင်ထဲမှာပဲဂျပန်ရှောက်နေတာပဲဆိုတော့ဒီဂွင်ကနေပြီးတော့သူပြင်တိုင်းနဲ့ဟိုအစင်လာမရှိသေးဘူးပေါ့ဗျာသူပြင်ဖို့မရှိသေးတော့ဟိုဂျပန်နိုင်ငံရေးသမားတွေမှာလည်းသူတို့ရဲ့အတွေးအခေါ်မှာအများကြီးအကန့်အသတ်တွေရှိဖို့ရတယ်
ကျောစန္ဒာရဲ့အပတ်စဉ်မြမအရေးသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုတော့သူယုံကြည်ရအလဲရောက်ပါပြီဒီတစ်ပတ်မှာတော့မန္တလေးမြို့ကဒေါ်ကျေးမုံခင်ကလူမှုကွန်ရက်နဲ့ပတ်သက်လို့သူ့အမြင်ကိုပြောပြထားပါတယ်ဒီအကြောင်းကိုတော့မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်မန္တလေးမှာဒီမှာပြောဖို့ပုံစံလုံးကြီးမှာအိုးဆိုရင်နှလုံးသုံးလုံးကိုင်နေကြရပေါ့နော်အဲ့လိုမျိုးအချိန်မျိုးမှာတော့ကိုကျမတို့ရဲ့ဟိုအရင်တော့အစကျမတို့မိချူဆိုနေဆိုနေဘယ်ဆိုင်မှာစကားပြောကြကြူကြပေါ့နော်အဲ့လိုဝိုင်းထိုင်ကြရမယ်ခုခါမှာဆိုရင်အားလုံးကဝိုင်းကြရဆိုရင်ဖုန်းကိုကြည့်နေပဲတယောက်နဲ့တယောက်စကားတော့မပြောနိုင်ကြပဲနဲ့ဒီ Facebook online ပေါ်မှာပဲအားလုံးသုံးနေကြရပေါ့နော်ခက်စားနေနေကြတခုဖြစ်နေအောင်ကျမတို့ပြရပါမယ်အဲ့တော့ကိုဒီ Facebook ပေါ်လာတဲ့အခါမှာအချင်းနဲ့ဆိုရင်ကျမတို့ဒီတယောက်နဲ့တယောက်ကိုဝီးနေရတဲ့လူတွေကလည်းနီးနီးလေးတွေပဲကျမတို့ခံစားရတယ်ပေါ့နော်။တယောက်နဲ့တယောက်အရင်ကဆိုရင်ဟိုဖုန်း contact ရလို့ဆိုရင်ကျမတို့ဟာတခြားမီဒီယာပေါ့နော်ဒီ email ပေါ်လာတော့ဘာလို့ထက်ခုဒီ Facebook ပေါ်လာတဲ့ခါမှာအရန်ကိုကြည့်ဉာဏ်ပြီးတော့ကျမတို့တယောက်နဲ့တယောက်ပို့ပြီးဆက်တဲ့အချင်းဆက်ရတယ်ပေါ့နော်။ Facebook ပေါ်လာတဲ့ခါမှာကျမတို့ဒီ online chatting လို့ပေါ့နော်အရင်မှာ message ပို့ထားရင်တယောက်နဲ့တယောက်အပြန်လှန်ပြောလို့ရတော့ဟိုဝီးလေးတွေပဲခံစားရပါမယ်ဝီးလေးတွေကခံစားရပါအပြော်ဟိုကျမတို့အဝီးနေမဲ့လားဆိုတော့အခုကျမတို့မန်းလေးမျိုးမှနေတဲ့အချင်းချင်းကိုပဲကျမသားရင်သမီးရင်ဆိုရင်ဘာပြောလဲဆိုရင်ဟိုအမီပဲရောက်နေလဲဆိုတာကိုသိကျင်ပေါ့နော်သူတို့ Facebook ဖွင့်ကြည့်လိုက်ရင် Facebook ပေါ်မှာအမီပဲရောက်နေလဲဆိုတာကိုသိရတယ်ပေါ့နော်အဲ့လိုမျိုးမြို့ရင်းမှာတောင်မှတယောက်နဲ့တယောက်ဒီ online ပေါ်မှာပဲ
ကျွန်တော်ကစာသားဖွေကြကြောကြဆိုကြပေါ့နော်အရန်ကိုဟိုအတုံးကျပြအတုံးဖြတ်ပြပေါ့သူတချင်တော့လောလောဆယ်မြန်မာနိုင်ငံမှာဆိုတော့လူတို့ကခုမှပေါ်ပြီးလူတိုင်းလူလူနဲ့ဖုန်းသုံးနိုင်တဲ့အချိန်ရောက်တော့တော်တော်လေးကိုပဲဟိုပါပေါ့နော်ဆက်တယ်လို့ကောင်းတဲ့ဟိုမိကျတခုဖြစ်လာတယ်ပေါ့နော်ဟာတော့နောက်ပိတ်ရင်ကျွန်တော်တို့အရင်တော့ကဟိုမြို့ရဲမှာမန္တလေးမှာဆိုမီးလောင်နေမိကကားတန်းဆိုရင်ဖုန်းနဲ့ကျွန်တော်တို့လှမ်းမိရတယ်ဘယ်မှာလဲပါလဲပေါ့နော်အခုကျမြို့ရဲမှာမီးလောင်နေဆိုရင် Facebook ဖုန်းကြည့်လိုက်ကြတယ်ဟာဘယ်နေရာမှာလောင်နေဒီကတော့အကုန်လုံးဝိုင်းပြင်ကြတယ်အနောက်ရန်ကုန်မှာတခုခုဖြစ်တယ်ဆိုလည်းရန်ကုန်မှာဘယ်မြို့ဘယ်နေရာမှာဆိုလည်းonline ရဲ့အကျိုးကျေးဇူးလေးပေါ့နော်အလိုမျိုးကြည့်ရတယ်။ဒါပါနဲ့အဝမ်းလဲပေါ့နော်။ဟိုကျမတို့လူ TV နားမထောင်နိုင်နားမထောင်လိုက်ဖြစ်ဖို့ပေါ့နော်။အသတင်းစာမဖတ်ဖြစ်ဘူးဆိုရင်လည်းမဖတ်ဖြစ်တဲ့လူတွေလည်းဒီ online ကိုကြံနေဟိုသတင်းဆိုရင်အထူးသဖြင့်ကျမအမေဆိုရင်ဒီ85နှစ်ပေါ့အဲ့ရပေါ်မှာလင်းနေတယ်။ဒါပေမဲ့ကျမတို့မြန်မာတွေအသေးနာမှာဒီလိုပဲ Facebook သုံးတဲ့အခါမှာဟဲ့ဒီမြန်မာဘာဖြစ်တယ်ဘာဖြစ်တယ်ဆိုရင်ကျပေါ်နေတဲ့ဒီမျိုးကုန်ပြီတယ်လို့မြင်ဖြစ်နေပေါ့နော်အဲ့လိုမျိုးကျမတို့ကြောကြနေအဲ့ဒါတော့ဟိုကောင်းကျိုးပေါ့နော်ဒါနဲ့ online သုံးနိုင်တဲ့ကောင်းကျိုးကြည့်ပဲလားဆိုလည်းမဟုတ်ပါဘူးသူရဲ့ကျိုးကျိုးလေးတွေလည်းရှိတယ်ပေါ့နော်ဟိုတယောက်နဲ့တယောက်ဝါရဖြန်လာပြီး comment တွေမှာရရင်းစမ်းသပ်နိုင်ပြောပြီးတုံ့ပြန်တူအပြန်အလှန်ဆဲကြဆိုကြပေါ့နော်အဲ့လိုမကောင်းတဲ့အပိုင်းတွေလည်းရှိပါတယ်အဲ့ဒါမျိုးဒီလိုမျိုးပေါ့ဒီလူမျိုးတွေကတခုချက်ချက်ဒီ Facebook ပေါ်လာတာကိုကျမတို့ကဝင်ရတာတယ်ကျူတယ်ကျူတယ်လူအများလည်းအတုံးကျတယ်တုံးကြရင်လို့ရှိဖြစ်ပြီးတော့မတုံးကြရင်လည်းဟိုအမြဲများတဲ့အရာတစ်ခုဖြစ်တယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
လွန်ခဲ့တဲ့ဒီနှစ်ကမြန်မာသမ္မတဦးသိန်းစိန်နဲ့သူဆိုးရဟာပြုပြင်ပြောင်းလဲရေးတွေစတင်ဖော်ဆောင်ခဲ့ရမှာသတင်းမီဒီယာလွတ်လပ်ခွင့်ပေးခဲ့ပြီးစင်ဆာဖြတ်တောက်မှုနဲ့အင်တာနက်ထိန်းချုပ်တဲ့ဥပဒေတွေကိုရှင်းချပေးခဲ့ရာကဒီမိုကရေစီတကားဖွင့်ပေးခဲ့တာဖြစ်ပါလေအဓိကတိုက်ခိုက်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုလည်းနေအိမ်အကျယ်ချုပ်ကနေအဆိုးရကလွတ်ပေးခဲ့တာဖြစ်ပါလေနိုဝင်ဘာလ10ရက်နေ့ကတော့ဒီပြုပြင်ပြောင်းလဲမှုအတွေ့အခက်ခဲဆုံးဆန့်တမှုကိုပြုလုပ်ခဲ့ရမှာမြန်မာနိုင်ငံသားတွေကလွှတ်တော်နေရာပေါင်း1100ကျော်အတွေ့ကိုယ်စားလှယ်ပေါင်း6000ကျော်တို့ဝင်ရှင်ပြိုင်ခဲ့ကြတဲ့အထွေထွေရွေးကောက်ပွဲကြီးမှာမဲပေးခဲ့ကြတာဖြစ်ပါတယ်ရွေးကောက်ပွဲရလဒ်တွေရနိုင်ငံတစ်ဖက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်နေရာ85ရာခိုင်နှုန်းကျော်အနိုင်ရရှိလိုက်ပြီးအထက်ရောအောက်လွှတ်တော်နှစ်စလုံးကိုပါထိန်ချုပ်နိုင်ဖို့အမတ်နေရာအများစုကိုရရှိလိုက်တာတွေ့ရပါတယ်။ဒီရွေးကောက်ပွဲပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အထူးအာရုံစိုက်ခဲ့တာဖြစ်တယ်လို့အင်ဗျူဒေါ်လက်ထောက်အမျိုးသားအကြံပေးပုဂ္ဂိုလ်ဘင်ရုတ်စ်ကပြောခဲ့ပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကိုအကဲဖြတ်ရမှာအရေးကြီးတဲ့သမိုင်းမှတ်တမ်းတစ်ရဖြစ်တယ်လို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်ရေးပုဂ္ဂိုလ်တွေနဲ့အတူလက်တွဲပြီးရွေးကောက်ပွဲဟာခိုင်လုံစိတ်ချမှုရှိတဲ့အပြင်အုပ်စုအလုံးတို့ပါဝင်ခွင့်ရမယ်ရွေးကောက်ပွဲမျိုးဖြစ်ရလေအောင်အမခံနိုင်ဖို့ထင်သာမြင်သာရှိဖို့နဲ့မြန်မာနိုင်ငံသားတွေရဲ့သဘောထားကိုထင်ဟပေါ်လွင်စေဖို့ကြိုးပမ်းပေးခဲ့တာလည်းဖြစ်ပါလေ။လွန်ခဲ့တဲ့25နှစ်ကမြန်မာနိုင်ငံအနေနဲ့အလားတူရွေးကောက်ပွဲမျိုးကိုကျင်းပပေးခဲ့ပေမယ့်လို့လေထိုစဉ်ကအာဏာရအစိုးရကရွေးကောက်ပွဲရလဒ်ကိုအတိအမှန်ပြုခဲ့ပါဘူး။ဒီကြိမ်မှာတော့အစိုးရအနေနဲ့နိုင်ငံသားတွေရဲ့ဆန္ဒကိုလေးစားလိုက်နာဖို့နဲ့အာဏာကိုငြိမ်းချစွာလွှဲပြောင်းအနှံဖို့ကတိပေးခဲ့တာတွေ့ရပါလေ။ကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ပြဿနာတွေရှိခဲ့တယ်ဆိုတာကိုအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကလက်ခံပါလေ။နိုဝင်ဘာလ10ရက်ကအမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီထုတ်ပြန်ခဲ့တဲ့ကြေညာချက်မှာဒီရွေးကောက်ပွဲတွေဟာရှေ့ကိုလှမ်းရမှာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်။ရွေးကောက်ပွဲတွေဟာရှေ့ကိုလှမ်းရမှာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်။ရွေးကောက်ပွဲတွေဟာရှေ့ကိုလှမ်းရမှာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်။ ရွေးကောက်ပွဲဟာ6ပြည်ကင်းတဲလဲစင်မဟုတ်ဘူးဆိုတာကိုလည်းနားလေသဘောပေါက်တယ်။ဒီမိုကရေစီအပြည့်အဝဖော်ဆောင်နိုင်ပြီးအယတအစုရတရားပေါ်ထွန်းနိုင်စေရေးအတွက်အရေးကြီးတဲ့ဖွဲ့စည်းပုံပြင်ဆင်ချက်တွေနဲ့စနစ်တကျချထားတဲ့အဟံတားတွေကြန့်ရှိနေသေးတယ်လို့ဖော်ပြခဲ့တာဖြစ်ပါတယ်။ခုလိုရွေးကောက်ပွဲကျင်းပနိုင်တာဟာအပြည့်သဘောဆောင်တဲ့ရည်လက္ခဏာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်တဲ့အကြောင်းနဲ့ပြည်သူလူထုရဲ့အတန်တွေကိုကြားလိုက်ရပြီးဖြစ်တဲ့အပြင်ရွေးကောက်ပွဲရလတ်တွေကိုလေးစားလိုက်နာဖို့လေအာနာပိုင်တွေကသူတို့ရဲ့တန်တိတ်ထန်းခိုင်မာမှုကိုကတိပေးထားပြီးဖြစ်ကြောင်းအင်ပီရိုလက်ထောက်အမျိုးသားချန်ပီပုတ်ကူဘန်ရုတ်စ်ကချုပ်ငုံတုံ့တပ်ပြောဆိုခဲ့ပါတယ်။နိုင်ငံမှာကြီးမားတဲ့ကင်းဆတ်မှုတွေကြန့်ရှိနေသေးတဲ့အကြောင်းတိုင်းရင်အုပ်စုအမျိုးမျိုးနဲ့အမျိုးသားပြန်လည်ရင်ကြားစီဖော်ဆောင်မှုကိုပြည်ဆောင်အောင်အကောင့်ထဲပို့ဖို့လိုအပ်တဲ့အကြောင်းနဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာတဲ့ကင်းဆတ်မှုကိုဖြေရှင်းနိုင်ဖို့လိုအပ်နေသေးကြောင်းဒါပေမဲ့လို့အမျိုးသားစီလုံးညီညွတ်ရေးစိတ်ဓာတ်နဲ့သာဆက်လက်ဆောင်ရွက်သွားမယ်ဆိုမြန်မာနိုင်ငံသားတွေတွေအလွန်ကောင်းမွန်တဲ့အခွင့်အလမ်းတရားဖြစ်မဲ့အကြောင်းလေးလက်ထပ်မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကပြောခဲ့ပါတယ်။ဒီမိုကရေစီဖော်ဆောင်ရမှာရှေ့ကိုတွန်းနိုင်မဲ့အရေးကြီးတဲ့ခြေလှမ်းကိုယူနိုင်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုကချီးကျူးတဲ့အကြောင်းနဲ့မြန်မာနိုင်ငံသားတွေရဲ့အတန်ကိုကြားကွင်ရှိစေတဲ့ငင်းချမ်းပြီးတမိုင်းတည်တဲ့ရွေးကောက်ပွဲကိုကျင်းပနိုင်ဖို့ကြိုးပမ်းလှုပ်ဆောင်ခဲ့ကြတဲ့နိုင်ငံသားတွေနဲ့အဖွဲ့အစည်းတွေကိုလည်းဂုဏ်ပြုတဲ့အကြောင်းတင်ပြအပ်ပါတယ်ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အဝါကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးအပ်ပါတယ်ရှင်။မိုးဝေကကြေညာပေးပါအောင်ရှင
်ဘူရူနီလင်းအားကြီးအချိန်မှာအစ္စလာမစ်စစ်သွေးကြွားလေးလိုတန်တရာရှိတဲ့သူတွေကိုပြင်တိရဲတပ်ဖွဲ့ကပြစ်မှတ်ထားပြီးတော့စီးနင်းတိုက်ခိုက်တာမှာအကြမ်းဖက်သမားတွေအနေနဲ့တိုက်ခိုက်မှုအစ်စ်တစ်ခုကိုစီစဉ်နိုင်စွမ်းရှိတယ်ဆိုတာကိုပြသနေတယ်လို့ပဲရစ်ဥပဒေအရာရှိကပြောဆိုပါတယ်အကြမ်းဖက်ဖွဲ့စ်တစ်ခုကိုဖြိုခွင်းနိုင်လိုက်ပါပြီသူတို့ရဲ့လက်နက်တွေသူတို့အဖွဲ့အစည်းနဲ့သူတို့ပိုင်းဖြတ်ထားမှုတွေကိုကွန်မန်ဒိုတွေကခြေမုံနှံခဲ့ပြီးဆိုတဲ့အထောက်အထားကပြသနေတယ်လို့ပဲရစ်ဥပဒေအရာရှိမိုလင်ကပြောဆိုပါတယ်။ဝင်ရောက်စီးနှင်းမှုပြုတ်လုခဲ့တဲ့နေရာကတော့ပြီးခဲ့တဲ့သတင်းဘက်ကတိုက်ခိုက်ခံရတဲ့နေရာတစ်ခုဖြစ်တဲ့ဘောလုံးကွင်းနဲ့တမိုင်ကျော်ကျော်လောက်အကွာမှာရှိနေပါတယ်။ IS သွေးကြွရရဲ့ဝါဒဖြန့်မဂ္ဂဇင်းကနောက်ဆုံးထုတ်တဲ့စာဆောင်မှာသူတို့ရဲ့တိုက်ခိုက်ရေးမှူး၈ယောက်ကပဲရစ်မြို့ကိုတနက်တည်းဘုံးနေနဲ့တိုက်ခိုက်ခဲ့ကြပြီးအညံ့ခံစေတဲ့ပုံတွေကိုတင်ထားပါတယ်။ဒါ့အပြင်အော်တိုဝါလာထဲမှာအရက်သားလေးချောင်းလိုင်းကိုဖောက်ခွဲရေးပစ္စည်းတွေအပြည့်ထည့်ထားတဲ့ဆိုရာဘူးနဲ့အီဂျစ်နိုင်ငံပေါ်မှာပြက်ကြအောင်ဘလို့ဖောက်ခွဲခဲ့တယ်ဆိုတာကိုတရုတ်ဖော်ရှင်းပြထားပါတယ်။ IS အစ္စလာမစ်စစ်သွေးကြွတွေကနော်ဝေနိုင်ငံသားတယောက်ကိုတပ်ဖြတ်လိုက်တဲ့လုပ်ရက်ဟာအလွန်ရုပ်မှရိုင်းဆိုင်တဲ့လုပ်ရက်ဖြစ်တယ်လို့နော်ဝေဝန်ကြီးချုပ်ကပြစ်တင်ပြောဆိုလိုက်ပါတယ်။နော်ဝေနိုင်ငံသားပေါ်အခုလိုမဖွဲမရဆက်ဆံတဲ့လုပ်ရက်အပေါ်ခွင့်လွှတ်စရာမရှိဘူးလို့လည်းဝင်းကြီးချုပ်ကဗိုလ်ထုနေမှာပြောလိုက်တာပါဒါဟာသွေးအေးအေးနဲ့ပြုတ်တဲ့တပ်ဖြတ်မှုဖြစ်တယ်လို့လည်းပြောပါတယ် IS အစ္စလာမစ်စစ်သွေးကြတွေဟာတစားကန်ဖမ်းထားတဲ့နော်ဝေနိုင်ငံသားတဦးနဲ့တရုတ်နိုင်ငံသားတဦးကိုတပ်ပစ်လိုက်ပြီးတော့သူတို့ရဲ့အင်္ဂလိပ်ဘာသာနဲ့ထုတ်တဲ့ online magazine မှာဒီတပ်ပစ်လိုက်တဲ့လူတွေရဲ့အလောင်းရုပ်ပုံတွေကိုပြသထားပါတယ်
တရင်ချင်းချုပ်ကိုဦးဆံမိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့အစည်းအဝေးထုတ်လုပ်ရေးမှူးကကိုရဲခေါင်ဖြစ်ပြီးအင်ဂျင်နီယာကတော့ Cornelius Tenors ဖြစ်ပါတယ် VOA American အသံကြာတာပတေးမနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကို line to meter 2430နဲ့ line la meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးစနားနဲ့ဘဝတထားတဲ့ကြကြပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.